Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2023ခုနှစ်စက်တင်ဘာလ24ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတဲ့အထုတ်လွှင့်ပေးနေပါပြီ။လိုင်းထုံမီတာ3832.51အပြင် Facebook ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါ။ဒီညအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်တော့ပါမယ်
။ကျမကတော့ဆွေမျက်မော်မှာအမေရိကန်နိုင်ငံသားဝန်ကြီးဌာနအတိုင်ပင်ခံ Derek Shorey လေးနဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ် NUG အစိုးရကိုယ်စားလှယ်တွေကြာသပတေးနေ့တုန်းကဆွေးနွေးခဲ့ကြပါရယ်။ကုလသမဂ္ဂထူထောင်ညီလာခံမှဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဒီကနေ့မိန့်ခွန်းပြောကြားတဲ့အခါရိုဟင်ဂျာအရေးအထက်သွင်းပြောမယ်လို့ခန့်မှန်းရပါရယ်။အသက်65နှစ်နဲ့အထက်တခါယောဂအခမ်းအနားတွေနဲ့ယောဂကူးနိုင်ခြင်းများတဲ့လုပ်ငန်းခွင်တွေမှာလုံလုံနေကြတဲ့တွေကို Pfizer COVID အဖြစ်တက်ရစီထိုးဖို့အတွက် American ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကခွင့်ပြုလိုက်ပါတယ်။အခုလိုမျိုးထိတန်းရောက်နေတဲ့သတင်းတွေကိုဥက္ကဋ္ဌမကန်နဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံတွင်းအင်တာနက်ဖြတ်ခံရတဲ့မျိုးအရေးအတွက်ပိုများလာနေတဲ့အတွက်နေ့စဉ်လူမှုဘဝအပေါ်ဘလောက်ထိတက်ရမှုရှိနေပါသလဲ။
ဆိုတော့ကျွန်တော်တို့ခုလောလောဆယ်စစ်သား ID ဖြစ်မှာအချိန်နဲ့တပြေးညီပေါ့ကျွန်တော်ဤပညာတိုးတက်နေချစ်ပြီးမှကျွန်တော်ဒီဖားကမှာအင်တာနက်တက်တော့ဘုံတော့အင်မတန်တော့သိုးတော့သိုးတာ
ဖားကန်ဒေတာခံတူပြောတော့တာပါရှင်နောက်ပိုင်းမှာအပြည့်ဆုံးကြားကြမှာပါဒါအပြင်တရားပြည်နယ်ဒီမိုစုဖက်မှာစစ်တပ်နဲ့ဒေတာခံကာကွယ်ရေးအဖွဲ့တိုက်ပွဲဖြစ်တဲ့အချိန်နေမြန်မာကိုဗစ်တပ်ရလိုင်းအားပြောလာပေမဲ့စိတ်မချရသေးတဲ့အတွက်သတိနဲ့ဆင်ခြင်နေတိုင်းဖို့ကျန်းမာရေးပညာရှင်တွေရဲ့သတိပေးချက်တခါမြန်မာနိုင်ငံမှာကိုဗစ်ကြောင့်ဆက်ရုံအလုပ်ရုံတွေပိတ်ထားတဲ့အတွက်မြန်မာစီးပွားရေးရှေ့လာလာဆိုးနေပြီလားဆိုတာကိုကြားမှာပါဒါအပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍသုတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံတဲ့နေပညာကဏ္ဍတွေကိုတင်ဆက်ပေးဖို့လည်းရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံ Derek Shorey နဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့နယူးယောက်မြို့မှာကြာသပတေးနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာရှားကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါက်တာဇင်မာအောင်လူ့အခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းတို့အပြင် NUG ကိုယ်စားလှယ်တချို့ကအွန်လိုင်းပေါ်ကနေပြီးတော့ပါဝင်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုအမြန်ဆုံးပြန်လည်ပေါ်ပေါက်လာဖို့အရေးကြီးတယ်လို့တိုင်းရင်းသားအလုံးနဲ့ဘာသာရေးအဖွဲ့တွေအလုံးအပါအဝင်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ဒန်းတူညီမျှမှုရှိရေးတွေကိုလေးစားလိုက်နာဖို့အရေးကြီးတဲ့အကြောင်းတွေကိုအလေးထားဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံပြည်သူတွေအတွက်ကိုဗစ်ကပ်ရောဂါတုံ့ပြန်ရေးဆိုင်ရာအကူအညီပေးနိုင်ရေးဘလို့တိုးမြင့်ပူးပေါင်းဆောင်ရွက်မလဲဆိုတာကိုလည်းအပြန်အလှန်ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်အာဏာရှင်ရဲ့အကြောင်းမဲ့ဖွယ်ရာအကြမ်းဖက်ကျူးလွန်မှုတွေကိုရင်ဆိုင်နေရတဲ့မြန်မာပြည်သူလူထုအတွက်အမျိုးသားညီညွတ်ရေးအစိုးရရဲ့ဥဆောင်မှုနဲ့စူးစိုက်ဆောင်ရွက်မှုတွေအတွက်အတိအမှတ်ပြုတဲ့အကြောင်းကိုအတိုင်ပင်ခံရှိုလေးကပြောကြားခဲ့တယ်လို့မြန်မာနိုင်ငံတခါမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ညှင်းညမ်းစွာနဲ့ပြန်လည်ရောက်ရှိရေးလှုပ်ဆောင်နေကြသူတွေအားလုံးကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံ Derek Shorey ကဆွေးနွေးပွဲမှာကတိပြုပြောကြားခဲ့တဲ့အကြောင်းကိုအမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့အဓိကမြို့ကြီးတွေနဲ့မြို့တော်နေပြည်တော်ရဲ့တချို့နေရာတွေမှာပါဝင်မြန်မာနိုင်ငံအနှံ့ပြားမှာပါဒီကနေ့မီးတွေပြတ်သွားခဲ့ကြပါတယ်ဒီကနေ့နေ့လည်းတနာရီရန်ကုန်မှာခဏခဏမီးပြက်ခဲ့တဲ့အကြောင်းဒါပေမဲ့နှစ်နာရီ10မိနစ်မှာမီးပြန်လာအောင်ဆောင်ရွက်ခဲ့တယ်လို့လည်းရန်ကုန်ရက်စစ်တာပေကော်ပိုရေးရှင်းကဆိုပါတယ်လို့အာဏာပိုင်တွေကိုကိုးကားပြီး AFP သတင်းဌာနကပြောပါတယ်ဒါပေမဲ့ညနေ4နာရီကျော်တဲ့အထိ VOA နဲ့ဆက်သွယ်မီးတဲ့ရန်ကုန်ဒေသခံတို့ရဲ့အဆိုအရမီးပြက်နေသေးပါဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးဖမ်းမွန်ပြည်နယ်နဲ့ရခိုင်ပြည်နယ်ကမြို့တို့မှာလည်းမီးပြေပြက်နေခဲ့ကြပါတယ်တနိုင်ငံလုံးသွားတဲ့ဒါအားလိုင်းမကြီးမှာစနစ်ချွေရင်းသွားတာကြောင့်ဖြစ်တယ်လို့နေပြည်တော်လျှက်စစ်ဌာနကဆိုပေမဲ့ဒီတဲ့ပုံပြီးရှင်းလင်းထားတာတော့မရှိခဲ့ပါဘူး။ဒါအားလိုက်မကြီးကခင်မမီတော့ပဲမြေအားဒီအချိန်တွေမှာလျှက်စစ်အသုံးပြုအားနဲ့ပေးနိုင်အားကမမျှမတဖြစ်လာတာကြောင့်မြန်မာနိုင်ငံမှာမီးပြတ်တာကမဆန်းတော့ပါဘူး။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ချိန်ကစပြီးတိုင်းပြည်မှာကပောင်းငင်းဖြစ်နေကြတာပါ။မီတာကမဆောင်ရင်မီးပြတ်မယ်လို့လည်းစစ်ကောင်စီကဇူလိုင်လတုန်းကကြေညာခဲ့ပါသေးတယ်။ပြည်သူလူထုတချို့ကလည်းစစ်ကောင်စီဝင်ငွေလမ်းကိုဖြတ်တပ်ဖို့ရည်ရွယ်ပြီးမိတာကပါဝင်အခွင့်မဆောင်ရေးသမိတ်ကိုဆင်နွှဲခဲ့ကြတာအခုထိဖြစ်ပါတယ်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီကနေ့မှလည်းဒေသတချို့မှာရှိခဲ့ပါတယ
်။
မန္တလေးမြို့ကတန်ခါသမဂဆရာတော်တွေရဲ့တောင်းဆိုဆန္ဒပြကြံတွေဖြစ်ပါတယ်။မန္တလေးမြို့မှာနေ့စဉ်လိုလမ်းပေါ်ထွက်ဆန္ဒပြကြတဲ့တန်ခါတပိတ်စစ်ကြောင်းလူငယ်တွေစိုက်ကင်နဲ့လှည့်လည်တဲ့ဆန္ဒပြစစ်ကြောင်းတွေရှိခဲ့ပါတယ်။မတရားမျိုးမှလည်းချီတဲ့ဆန္ဒပြပွဲငယ်တချို့ရှိခဲ့ပါတယ်။စကိုင်းတိုင်းထဲမှာလည်းရွှေဘိုစလင်းကြီးလက်ပတောင်းတောင်ဒေသတွေမှာဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ဆရာနာတင်ပြီးတဲ့နောက်ပိုင်းတရံမပြတ်ဆန္ဒပြနေတဲ့ကလေးမျိုးကဆန္ဒပြလူငယ်တချို့ကလည်းမိုးရွာနေတဲ့ကြားကပဲချီတဲ့ဆန္ဒပြခဲ့ကြပါတယ်။တနင်္သာရီတိုင်းဒဝဲခရိုင်ထဲမှာလည်းဆရာနာတင်မှုဆန့်ကျင်ဆန္ဒပြပွဲလေးတွေလုပ်ခဲ့ကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကစပြီးစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်နှိမ်နှင်းဖမ်းဆီးမှုတွေကြောင့်အတည်ပြုနိုင်တဲ့သေဆုံးသူ1123ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကကြေညာဆောင်ရှောက်ရေးအသင်း AAPP ကဒီကနေ့စက်တင်ဘာ24ရက်နေ့အတွက်စာရင်းထုတ်ပြန်ပါတယ်။တကယ်တမ်းသေဆုံးသူအရေအတွက်တိကျများနိုင်တယ်လို့ AAPP ကပြောပေမဲ့စစ်ကောင်စီကတော့ဒီစာရင်းတွေဟာချက်ကားထားတယ်လို့အမြဲတမ်းတုံ့ပြန်ပါတယ်။ABB ကမှတ်တမ်းတင်ထားတဲ့စည်ရင်းအရဖေဖော်ဝါရီလ10ရက်ကနေဒီကနေ့အထိဖမ်းဆီးချုံနောက်ခြင်းခံထားရတဲ့သူက6948ယောက်ရှိပြီးတော့အဲ့ဒီထဲက293ယောက်ကထောင်ဒဏ်တွေချမှတ်ခံထားရပါတယ်ရှင်
။ကျမရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ18463ယောက်ရှိခဲ့ပြီးပိုးတွေ့သူ1669ဦးရှိပါတယ်။ပိုးတွေ့ရာခိုင်နှုန်းက 9.33 ရာခိုင်နှုန်းပါ။တိတ်ဆုံးသွားသူ80ဦးရှိပါတယ်။တိတ်ဆုံးမှုရာနှုန်း 3.83 ရာခိုင်နှုန်းလို့ပြောပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စရင်ရပိုးတွေ့သူစုစုပေါင်း 435,954 ယောက်တိတ်ဆုံးသူစုစုပေါင်း 1,443 ယောက်ရှိနေပါပြီလူမှုကူညီဆောက်ရှောက်သူတွေကတော့ဓာတ်တည်းပြနိုင်တယ်လို့ပြောကြပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာတော့ COVID ကာကွယ်ဆေး82ရာခိုင်နှုန်းကိုချမ်းသာတဲ့တိုင်းပြည်တွေကရရှိကြပြီးတရာခိုင်နှုန်းအောက်ပဲဝင်ငွေနဲ့တိုင်းပြည်တွေကိုရောက်တာဟာလူသားတို့တရားလုံးပေါ်ဆွဲချက်တင်ထားတာဖြစ်ပါတယ်လို့တောင်အာဖရိကသမ္မတ Cyril Ramaphosa ကဗီဒီယိုကနေပြောကြလိုက်ပါတယ်။ကာကွယ်ဆေးအမျိုးသားရေးဝါဒဟာကိုဘာသာလုံရင်ရှုံးနေရတဲ့ဝါဒဖြစ်တယ်လို့သူကဆိုပါတယ်။ကာယောကဆိုတိုင်းလူတိုင်းစိတ်မချရရင်ဘသူမှစိတ်မချရဆိုတဲ့အဆိုနဲ့ဆန့်ကျင်ဘက်ဖြစ်နေလို့ပါပဲလို့သူကပြောကြားသွားခဲ့ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုက်ဒိုမီတာ31 kHz 938ညာဟိုက်ဒိုမီတာ32 kHz 9390ညာဟိုက်ဒိုမီတာ51 kHz 5885တို့ဖြင့်စနစ်တိုင်းတွေမှာဟိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဆက်စားနေကြဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထောင်ရေးညီလာခံမှာဒီကနေ့စက်တင်ဘာ24ရက်တောက်ကြနေ့မိန့်ခွန်းပြောမဲ့သူတွေထဲမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အပါအဝင်အမျိုးသမီးဝန်ကြီးချုပ်5ဦးနဲ့ဒုသမ္မတ3ဦးစုစုပေါင်းအမျိုးသမီးခေါင်းဆောင်10ဦးမိန့်ခွန်းပြောကြားကြမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာမိန့်ခွန်းပြောကြားတဲ့အခါမှာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအရေးထက်သွင်းပြောကြားမယ်လို့ခန့်မှန်းရပါတယ်။ကမ္ဘာတဝန်းကြုံတွေ့နေတဲ့ကိုဗစ်ရောဂါပြဿနာဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးကိစ္စကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်နေတဲ့အကြောင်းတွေကိုဝန်ကြီးချုပ်ဟာစီနာရဲ့မိန့်ခွန်းထဲမှာပါမယ်လို့မျှော်လင့်ရတဲ့အကြောင်း VOA ဘင်္ဂလားဌာနကပြောပါရယ်စက်တင်ဘာ23ရက်နေ့ဒါလာဘေးနေတော့ကဝန်ကြီးချုပ်ဟာစီနာနဲ့ကုလသမဂ္ဂထွေထွေတွင်းမှုချုပ်တို့ကုလသမဂ္ဂဌာနချုပ်မှတွေ့ဆုံဆွေးနွေးစဉ်ကမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုနဲ့လက်ခံဆောင်ရွက်နေတာကိုကုလသမဂ္ဂတွင်းမှုချုပ်ဂူတရက်စ်ကအတိအမှတ်ပြုကြောင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကလူမျိုးရေးဘာသာရေးအခြေခံနဲ့ပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်ဆောင်အတွင်းဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ဆိုပြီးရိုဟင်ဂျာတိမ့်တဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။စစ်ကောင်စီဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေသူတွေကိုပြန်ပြီးတော့လက်ခံရေးဆက်လုပ်သွားမယ်လို့ပြောကြားထားပါတယ်
။ပထမတော့ Pfizer COVID ကာကွယ်ဆေးထိုးပြီးသူတွေတဲ့ကအားဖြည့်ကာကွယ်ဆေးတစ်လုံးထပ်ထိုးရမယ်သူသတ်မှတ်ချက်ကိုအမေရိကန်နိုင်ငံရဲ့ကူးစက်ရောဂါကာကွယ်ရေးနဲ့ထိ ंछ ုပ်ရေးဌာနအင်္ဂလိပ်လိုအတူအဖြစ် CDC ကအတည်ပြုထုတ်ပြန်လိုက်ပါတယ်။ဒီသတ်မှတ်ချက်ရ COVID ရောဂါပိုးကိုအလုပ်သဘောအရကူးစက်နိုင်ခြင်းများတဲ့ကျန်းမာရေးဝန်ထမ်းတွေ၊ကျောင်းဆရာမဆရာဆရာမတွေနဲ့တခြားရှည်တန်းကအလုပ်လုပ်နေကြသူတွေဟာယောဂအခမ်းရှိသူတွေအသက်65နှစ်အထက်ပုဂ္ဂိုလ်တွေဘိုးဘွားရိပ်သာဝန်ထမ်းတွေနဲ့အတူအားဖြည့်ကာကွယ်ဆေးတစ်လုံးကိုထပ်မံထိုးကြရမှာဖြစ်ပါတယ် CDC အကြီးအကဲ Rochelle Walensky က CDC ရဲ့အကြံပေးဖွဲ့တင်ပြခဲ့တဲ့အဆိုပြုစည်းမှာကိုဗစ် -19 ရေများတဲ့အလုပ်လုပ်သူစင်းကိုထပ်မံပြီးဖြည့်ထည့်ခဲ့တာပါအ အမေရိကန်နိုင်ငံရဲ့ FDA ကလည်းလာဒူအုပ်စုလူစင်းကိုဗိုလ်ဒူးနေကထပ်မံဖြစ်ခဲ့ပါတယ
်အမေရိကန်ပြည်ထောင်စုမှအခြေချဖို့ဟေတီနိုင်ငံကနေလာကြသူတွေနဲ့ဆိုင်တဲ့အမေရိကန်ရဲ့မူဝါဒမှာချုပ်ရင်းချက်တွေရှိနေတယ်ဆိုတဲ့ဆွဆွဲချက်အပေါ်အမေရိကန်အစိုးရကပယ်ချလိုက်ပါတယ်အမေရိကန်တောင်ပိုင်းနယ်စပ်တွေကိုအမြောက်အများရောက်လာတဲ့ဟေတီရွှေပြောင်းအခြေချသူတွေအပေါ်အမေရိကန်ရဲ့ကင်တွေပုံဟာလူသားမဆန်ဘူးတံပြန်ဆိုးကျိုးတွေဖြစ်စေတယ်လို့ဟေတီဆိုင်ရာအမေရိကန်အထူးသံတမန်ကပြောကြားပြီးတော့ဗိုလ်ဒူးနေတို့ကယာရုကနေနှုတ်ထွက်သွားပါတယ်ဟေဒီကိစ္စအပေါ်အမေရိကန်ရဲ့ချင်းကပ်ပုံမှာအကြီးအကျယ်ချုပ်ရင်းချက်တွေရှိနေတဲ့သူ့ရဲ့အကြံပြုချက်တွေကိုလည်းလျှစ်လျူရှုပယ်ချတယ်လို့အထူးသံတမန်ဒန်နီယယ်ဖော့ကသူ့ရဲ့နှုတ်ထွက်စာမှာရေးထားပါတယ်ဒီဆွဆွဲချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာခုလိုပယ်ချတုံ့ပြန်ခဲ့ပါတယ
် Fact is there have been multiple senior level conversations on Haiti where
ဟေဒီကိစ္စနဲ့ပတ်သက်လို့အစင်းမြင့်အရာရှိဆွေးနွေးပွဲတွေအကြိမ်ကြိမ်ရှိခဲ့ပါတယ်။ဆွေးနွေးပွဲတွေမှာအထူးသံတမန်ဖွတ်အပါအဝင်အားလုံးတင်ပြကြတဲ့အဆိုပြုချက်တွေကိုအသေးစိတ်ထင်သာမြင်သာရှိစွာနဲ့ထည့်သွင်းစဉ်းစားပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါ။တောင်အမေရိကတိုက်မှာနေထိုင်နေကြတဲ့ဟေဒီလူမျိုးအများစုပါတဲ့ရွှေပြောင်းလာသူထောင်နဲ့ချီဟာအမေရိကန်မှာခိုးလုံခွင့်တောင်းဖန်ဖို့အတွက်မက္ကဆီကိုနယ်စပ်ကနေပြီးတော့တက်ဆက်ပြည်နယ်တွေကိုကြော်ဖြတ်ဝင်လာနေပါတယ်။အဲဒီသူယာနဲ့ချီကိုဘိုင်ဒန်အစိုးရကပြည်နယ်နယ်ပေးပြီးတော့ဟေဒီကိုပြန်ပို့ခဲ့ပါတယ်ရှင်။
ကိုရီးယားစစ်ပွဲကိုတရားဝင်ဆုံးသတ်ဖို့တောင်ကိုရီးယားနိုင်ငံကပြန်လည်တောင်းဆိုလိုက်တာပေါ့မြောက်ကိုရီးယားတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ကတယောက်တည်းမျိုးဖြစ်နေကြပါတယ်ဒီဘက်ကမှတောင်ကိုရီးယားသမ္မတမွန်ဂျေအင်းကကိုရီးယားစစ်ပွဲအဆုံးသတ်မှာကိုတရားဝင်ကြေညာဖို့ပြောခဲ့တာပါဒါပေမဲ့မြောက်ကိုရီးယားပေါ်အမေရိကန်ရဲ့ရန်တို့နဲ့မူဝါဒရှိနေသမျှဆန္ဒဆောလွန်ရာရောက်တယ်လို့မြောက်ကိုရီးယားဒုတိယနိုင်ငံယာယီဝန်ကြီးရီဒေးဆောင်ကနိုင်ငံပိုင်မီဒီယာရဲ့အယ်ဒီတာအပေါ်မှာပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ရဲ့ညီမကျင်းမျိုးကြောင့်ကတော့စိတ်ဝင်စားစရာကောင်းပြီးနှစ်လုံးပဲကောင်းတဲ့အကြစီပါလို့ထုတ်ပြန်လိုက်ပါတယ်။ဒီကိစ္စပေါ်တော့ဟိုရီးယားနဲ့ဆွေးနွေးကြဖို့လေကျင်းမျိုးကြောင့်ကကန့်လန့်လိုက်ပါတယ်။အမေရိကန်ကတော့ဒါကိုဆွေးနွေးဖို့ဖွင့်ထားပါတယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကဆိုပါတယ်။
စကားပြောဖို့ဖြစ်စေခြေလက်လှုပ်ရှားဖို့ဖြစ်စေအခက်အခဲရှိတဲ့မတန်ဆွမ်းသူတွေအနေနဲ့ Android စနစ်သုံးဖုန်းတွေကိုမျက်နှာအမူအရလုပ်ပြီးတော့လွယ်လွယ်ကူကူသုံးနိုင်ပြီလို့ Google ကုမ္ပဏီကကြေညာလိုက်ပါတယ်။ဖုန်းတွေရဲ့အရှိမျက်နှာစာကင်မရာကတဆင့်ဖုန်းသုံးသူတွေရဲ့မျက်နှာနဲ့မျက်လုံးလှုပ်ရှားမှုတွေကိုမှတ်သားဘာသာပြန်နိုင်တဲ့ AI စနစ်ကြောင့်ဖုန်းသုံးသူတွေအနေနဲ့ဖုန်းရဲ့ဖန်သားပြင်ကိုလက်နဲ့နှိပ်စရာမလိုတော့ဘဲပြုံးပြတာ၊ပါးစပ်ဖွင့်တာ၊မျက်ခုံးပင့်တာမျက်လုံးကိုဘဲကနေညာအပေါ်ကနေအောက်ရွှေ့တာတွေလုပ်ပြီးတော့တုံးနိုင်ပြီဖြစ်ပါတယ်။ဒါမှန်ပြည်သူတွေက Hey Google လို့အတန်ပြုတ်ပြီးတော့အတန်နဲ့ဖုန်းကိုခိုင်းတာမျိုးလက်နဲ့ဖုန်းကိုကင်တွယ်တုံးတာမျိုးလုပ်နိုင်ပေမဲ့လို့အဲ့လိုမလုပ်နိုင်တဲ့အတန်စွမ်းတွေအတွက်အခုလိုမျိုးမျက်နှာအမှုအရာမျက်လုံးလှုပ်ရှားမှုလုပ်ပြီးတော့တုံးနိုင်အောင်တည်ထွင်တာဖြစ်တယ်လို့ Google ကုမ္ပဏီကပြောပါတယ်ရှင
်ဒီကနေ့ညပတ်ထိတ်တန့်ရောက်တရင်တွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်တို့ကပြောပြပေးခဲ့တာပါရှင်ခုတော့ပြည်ရင်တရင်ပို့ပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတဲ့မြို့နယ်တွေပို့တိုးလာပြီးတော့ချင်းပြည်နယ်ကမြို့နယ်ရှိကုန်းမှာမနေ့ကစပြီးတော့အင်တာနက်ဖြတ်ခံထားပါတယ်ကချင်ပြည်နယ်ဖားကမှာဆိုရင်အင်တာနက်ဖြတ်ထားတာတလအနီးပါရှိနေပါပြီအဲ့ဒီကဒေသခံတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါသလဲရန်ကုန်ကလာတဲ့တရင်ကိုတော့ကိုရနိုင်ကတင်ပြထားပါတယ်
ချင်းပြည်နယ်ပလောဝမြို့နယ်အပါအဝင်မြို့နယ်ရှိခုမှာအင်တာနက်ဆက်သွယ်ရေးကိုမနေ့ညနေပိုင်းကစပြီးတော့ဖြတ်တောက်လိုက်တာပါအခုလိုအင်တာနက်မရတော့တာကြောင့်ဒေသခံတွေအတွက်အဆအဆအခက်ကြုံနေရတယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်က VOE ကိုပြောပါတယ
်ဟုတ်ကဲ့အကိုဟိုအစင်ပါ23ရက်6နာရီခွဲကလေးကနေဒီလိုဖုန်းဆိုင်အင်တာနက်လိုင်းကလုံးဝမရတာကိုဖုန်းပြိုးလို့ပဲရတယ်ပေါ့ဟုတ်ကဲ့ကိုဟိုပြပရောက်နေတဲ့ဟိုသသမင်းကြီးကတချို့ဆိုဝင်းမင်းနေနဲ့ပတ်စံတွေးတာတွေကိုဟိုပုံမှန်နေ့စဉ်ကိုလွှဲနေကြတာလေးကိုအဲဒါတော့ပြောမယ်ဆိုအသွင်းအထုပ်တွေကတော်တော်လေးကိုပြောမယ်ဆိုရင်အခက်ခဲကိုဖြစ်သွားတာပေါ့အစိုးရဘက်မှာလည်းလုံးဝထုတ်လို့မရတဲ့အနေအထားတွေကိုတွေးနေရတယ်ကိုဟုတ်ကဲ့အခက်ခဲတွေကတော့တင်းအချက်လက်ကတော့ဥပမာပြောမယ်ဆိုရင်ဒီဗီဒီယိုကိုပဲအားကိုးပြီးတော့တင်းကိုနားထောင်နေရတဲ့အနေအထားပဲဖြစ်နေပါတယ်ကို
မလေးတိုင်းမှာနင်းညံတဲ့မိုးကုတ်မကွေးတိုင်းမှာဆိုရင်ဂံကောမြိုင်ထီးလင်းတဲ့တောင်တွင်းကြီးသခိုင်းတိုင်းမှာအရာတော်ရင်းမပင်ကဏီပလဲရေဥဒဇယ်နဲ့ဘုဒ္ဓလင်ချင်းပြည်နယ်မှာပလောက်ဝအပါဝင်မြို့နယ်၈ခုနဲ့ကချင်ပြည်နယ်ကဘာကန်မြို့နယ်တွေမှာဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့လမ်းညွှန်ချက်အရအင်တာနက်ပိတ်ထားတဲ့ဆိုတာကို MPD Call Center ကတဆင့်သိရပါတယ်အင်တာနက်မရတဲ့အတွက်သတင်းကိုအချိန်နဲ့တပင်းကြီးမသိရတဲ့အပြင်ကျန်တဲ့ကိစ္စတွေမှာပါနောက်ကျနေတယ်လို့ဘာကန်ဒေသခံတဦးကပြောပါတယ်
ဟ
โอเคครับมาอินเทอร์เน็ตเสร็จแล้วขนาดเราฝาเราสลับนี้บ้างเราสิบเอ็ดที่ก็เราจะนั่นคือลอลอเกิดที่จะไอจีเข้ามาเฉยๆจะยืนอยู่ก็จะนู่นนี่ปีนี้ตู้เต็มเลยจีดีมาจะนั่นที่พักการเมืองอินเทอร์เน็ตจะต้องมองเราเองมาตานั่งตู้เราตู้เราบอกที่กว่าอีลูมูยีในงานยีอ่ะที่ปีนี้นอกจากเราจะนั่นที่ที่กว่าจะนั่นนอกจากไปเนี่ยยังไงสิเราเนาะโอ้โหที่นี่เป็นเกษตรเราเพื่อจะเลี้ยงที่นี่พักการเมืองเว้นที่มาบุกไปเช่นเดียวกัน
ဒီကနေ့ဒီကစစ်တပ်နဲ့ရခိုင်လက်နက်ကန်အေးအဖွဲ့တို့တိုက်ပွဲအကြီးအကျယ်ဖြစ်ခဲ့တဲ့နှုန်းကရခိုင်ပြည်နယ်ကမြို့နယ်၈ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာတနေ့ကျော်ကြာအင်တာနက်ဖြတ်ထားခဲ့မှုပါတယ်။အမေရိကန်ခြေစိုက် Freedom House အဖွဲ့ကမကြာသေးခင်ကထုတ်ပြန်တဲ့ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုတတိယဆိုးဆုံးနိုင်ငံအဖြစ်သတ်မှတ်ထားပါတယ်။ စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အင်တာနက်ကိုပိတ်ပစ်ခဲ့တာဆိုရှယ်မီဒီယာကိုပိတ်ပင်တာလွတ်လပ်တဲ့သတင်းဌာနတွေရဲ့လုပ်ငန်းလုပ်ကိုင်ခွင့်လိုင်စင်တွေကိုယုတ်သိမ်းခဲ့တာနှိပညာကုမ္ပဏီတွေစီကနေအင်တာနက်အသုံးပြုသူတွေရဲ့ပုဂ္ဂိုလ်ရေးအချက်အလက်တွေပေးဖို့အတင်းကျပ်တောင်းယူခဲ့တာစတဲ့လောက်ရတွေကို Freedom House အဖွဲ့ရဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာကိုရရနိုင်တင်ပြသွားတာပါရှင်ခုတော့ကြားပြင်းတဲ့ဖက်ကသတင်းတပုတ်တင်ပြချင်ပါတယ် ကြရားပြင်းရဲ့ဒီမော့ဆိုမျိုးနယ်မှာမနေ့ညနေကဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်သားကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့အနီးတစ်ဝိုက်ကရွာသုံးရွာလောက်ကဒေသခံတွေညရင်ချင်းမှာပဲအိုးအိမ်ဆုံပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ရပါတယ်။ဒီမော့ဆိုဘက်ကအချိန်နဲ့ရန်ကုန်ကလာတဲ့သတင်းကိုတော့မှတ်ခင်ပြုတွေ့တင်ပြထားပါတယ်။ ကြရားပြင်းရဲ့ဒီမော့ဆိုမျိုးနယ်ကုန်းသားကြီးရွာအနီးကြောက်ဆဲကမ်းမှာစက်တင်ဘာလ23ရက်မနေ့ညနေ6နာရီခွဲလောက်ကကရင်တီတပ်မတော် KA နဲ့ကရင်နီအမျိုးသားကာကွယ်ရေးတပ်တပ်ဖူးပေါင်းအဖွဲ့နဲ့စစ်တပ်အစမ်းမှာတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ဒေသခံတွေထွက်ပြေးတင်းရှောင်နေကြတယ်လို့အနီးအနားရွာသားတို့က VOA
ကိုပြောပါတယ်။တိုက်ပွဲနဲ့နီးတဲ့ရွာများညမိုးချုပ်ကြီးဒီလွာကြတာတွေတော့ရှိတယ်ညတော့။ဒီတိုက်ပွဲကနှုတ်နှစ်ဖက်ကြီးတွေကမှာနည်းနည်းပြင်းထန်လာရင်တော့ဒီကြီးရွာကိုထိခိုက်ဖို့ပဲရှိတယ်ဆိုတော့လူတွေကရွာထဲမှာမနေရဲတော့ဖြစ်ောက်စီဘက်ကလည်းသူတို့နေရာယူတဲ့ခါမှာတဖြည်းဖြည်းနဲ့ဒီကုတ်တာသေးစုလဲတို့ရွာဖက်ကိုနည်းနည်းနီးလာတော့
ချင်းမရွေးလက်နေကြီးရွာဖက်ကိုတတ်နိုင်တဲ့အခြေအနေပေါ်တော့သူတို့ကလည်းတိုက်ပွဲဖြစ်တိုင်းဆိုရင်ငယ်ရန်လက်နေကြီးနဲ့လမ်းထုတာတွေများတော့အန္တရာယ်ကိုကြောက်ကြတာပေါ့ရွာတဲကိုလက်နေကြီးကြီးကြလို့နေရင်တချို့ပြက်စီးခဲ့ပြီးကုန်းတာရွာဒေါညံခါရွာနဲ့တေးစုလဲရွာကဒေသခံတွေအကုန်လုံးနေလာထွက်ပြေးနေရတာပါဒီမော့ဆိုမျိုးနယ်ကုန်းတာရွာတစ်ဝိုက်မှာစစ်တပ်ကစက်တင်ဘာလ22ရက်နေ့ကတည်
လို့ KNDF တက်ရင်6တက်စုမှုတူက VV ကိုပြောပါတယ
်အဲပြီးခဲ့တဲ့ရက်ကသူတို့ကလက်နက်ကြီး3လေးလုံးတော့အရင်ထုလာတယ်ထုလာတော့မနေ့ညသူတို့ကဒီဖက်မှာထိုးဖောက်လာဖို့သူတို့လုံနေတယ်ပေါ့နောက်အဲ့မှာကျွန်တော်ဘွဲကအဲ့မှာနက်နက်ပြရပေါ့နော်ခဏလေးပဲပြရတယ်အဲ့သူတို့ပြန်ဆုတ်သွားတာအဲ့မျိုးပေါ့နော်သူတို့ကလာရင်လည်းကျွန်တော်တို့ကနည်းနည်းအလောင်းဝေးတယ်ပေါ့နော်သူတို့ကကျွန်တော်တို့ရှိမှသူတို့ပြရသူတို့အဲ့မှာလက်နဲ့အရင်ပြည့်တယ်ပေါ့နောက်ကျွန်တော်လည်းကျွန်တော်ဖက်ကလည်းပြပြည့်အဲ့ဒါနဲ့သူတို့ကလည်းပြဆောက်သွားတာပေါ့နော
်စစ်တပ်ကအမြဲတမ်းလက်နဲ့ကြီးတွေနဲ့ပြစ်ခတ်ထိုးစစ်ဆင်နေတာလို့လည်းအဲ့ဒီ KNDF တပ်စုမှုကပြောပါတယ်ဒီမိုးစုမျိုးနယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးဒီမော့ဆူမြို့နယ်အတွင်းစက်တင်ဘာလ20ရက်နေ့ကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့စက်တင်ဘာလ21ရက်နေ့မှာတော့အရှိတ်ချမ်း6မိုင်ကြီးရွာအုပ်စုမှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောထားပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမေလကတည်းကကယားပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအကြားမကြာခဏအပြန်အလှန်ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တောင်းတဲ့ချီရှိနေပြီးဒုက္ခမျိုးစုံရောက်နေကြတာကြောင့်နိုင်ငံရေးပြဿနာကိုညှိနှိုင်းဖြေရှင်းကြဖို့ဒီမော့ဆိုမြို့နယ်ကခွင့်ရံပါလာရေးဆရာတဦးကတန်ကြားထားပါတယ်
။ကနေအပီတူနဲ့အစိုးရနဲ့ဒီသုံးဖွဲ့ဥပေါင်းပြီးတော့မှအကောင်းဆုံးညှိနှိုင်းဖြေရှင်းတယ်ပြီးတော့မှတိုင်းပြည်ကိုလည်းငြိမ်းချမ်းစေရှင်းတယ်အနာသိမ့်တဲ့အတွက်ကြောင့်အနာချုပ်ခိုင်ထခြင်းတဲ့အတွက်ကြောင့်အချိန်တန်နဲ့ကမပင်စင်နဲ့မရှိဘူး။ခြင်းတဲ့အတွက်ကြောင့်ကျွန်တော်တို့အများကြီးဆုံးရှုံးနေတာမှုတွေဖြစ်တယ်ကျွန်တော်တို့အနာကလူငယ်လေးတွေလည်းအများကြီးကျွန်တော်တို့ဆုံရှုံတဲ့တိုင်းပြည်ကိုချစ်ပြီးတော့မှတိုင်းပြည်ကိုတိုတဲအောင်ပြုကြမဲ့လူငယ်တွေလူငယ်တွေလည်းအများကြီးပါသွားတဲ့ခမတာနဲ့ပြောတယ်အဲ့ဒါကြောင့်အာနာကိုအများဆုံးဝဲအားစီချင်တယ်ပြီးလို့ရှိရင်ပြည်သူနဲ့ပူးပေါင်းစီချင်တယ
်လ Lashi Dongenka Jira Osubama, Sitaka, Eamia Piane Winlapi, Nemi Shinli Lolidalu, Tidagan Relay, Nisa Ya Jiwane Toda Mirema, Bonshaw Nizare Lu, Tidagan Riga, Piopia Zabarishin.
Timoso Pega Chinri Jang Makin Pia Tora Bashin, Kuro Sitana de Mirena by Nima Siboy Lala and Sinet in the book Tim Pia Chimare. Nimanega Soy Nere Siboy Pitana will Pishin I mean Alala Nerelu, Siboy Yene Nisa Turiga, Ninjabare. Sita Anna Dame Yop, be saying a low young yes sign, Pedina, Bumia Ladalo, a low limit, do bureau, see why you bobbido, so long near about Kulu don't that Jaraba, the chinery nepatello, Saturday, Minion Tarek, Gwimming, I said your Piabame.
Okay, a good old day, say your low young day, Pedina and Etana, but that be Shuliban, Samuzonga, now so a chinney go, a mimo for Lure, see why Lunga Shinga.
Lessimaro, the Rudy, Samuzon, Bauman, Lungani Anoa, or the Galama, Kate, or Yai Jose Mijare, to the Banet, Wiji, Kake, Bang, Wiyu Tolomia, or Gonyamia, Shiaru, Dapnega, or Ayachi, Kakevo, do you tell your lesson, Mano, who be to the Alliance in Kakevo? เคเคบ้างนะก็จะเอามาลงเนาะโหเดชิมาเราไปติ้งว่าใส่ยงสังอายุนั้นเสียจ้าเราปีไปติ้งเราชิบาเลยเนาะใช้ไปติ้งเวทนาโยงเวลาชิบาเลยสุดวันป้อนเลยเนาะยงอาเนี่ยดีกว่าเราชิบาเลยวะเนาะยงอาเนี่ยดีกว่าเรามาวันนั้นอุ้ยสุดวันเราตัวมาเราตัวมาในวันนั้นสุดวันอุ้ยทั้งตาอุ้ยเราดอกเลชิซีย่อดอกเราจะลงตุยอะไรจ้าเจ้ามาจ้าดีงาไปเลยอะไร
เดี๋ยวมาอยู่เนี่ยเธอจะเสียงกันแล้วทุกมาเขาสั่งตัวกันเลย
เออเสียงไปอะไรเราดูว่าเราดีออร่าดีมีอะไรรู้บ้างเนาะเดี๋ยวมาเจอเนาะยายไปตัวเราบ้างเนาะยังไงยี่เดียวก็ดีปีว่าลูกชิ้นก้อนเนี่ยสูรุ่งเนาะปีอดีออร่าดีเล็กเจียนยาเราย่าเมสูรุ่งเนาะเช่นปีนั้นเนี่ยปงเปียนพุ่มเมสูรุ่งเนาะดูว่าเราอารมณ์ดีเราเปียวว่าเลยทำให้เปียนพุ่มเนี่ยสูรุ่งเนาะดีลุยเปียนคอมคอร์เราดัดรูปบอกว่าเป็นมุดีเราบ้างเนาะเออ
yoga ကျောင်းအော်ရာရီမရတာနဲ့ချော့တာချော့တာနဲ့အခုနောက်ပရမတ်နှစ်တုပ်လျှော့ပြီးသွားမှာနောက်ဆုံးပိတ်လိုက်တဲ့အချိန်မှာကျမတို့တုံးဝ၈၅ရောက်ပဲကျန်တော့အခုကျမတို့အနာမှာပဲလောလောဆယ်လက်လောကျမတို့နာလေးယုံအောင်ပြီးသွားကြပြိုင်နေအဲ့လိုမျိုးတိုင်းသားမှာအခုလိုင်းသားရာစမှုဆုံးဒုံတက္ကသုံး၅ဖြစ်ဆိုအနည်းဆုံးယုံပေါင်း၅၀လောက်ကိုရှိလက်ရှိစီဝါရေးအခြေအနေဆွေရုပ်လာတဲ့အပေါ်
ဒီဝိုင်းလေးလာတုံးသက်သူဦးမခင်ကအခုလိုတုံးသက်ပြပါတယ်။အခုတော့ဗျာဟိုအားလုံးသိတဲ့အချိန်ဒီယောဂါကိုပြယောဂါပြီးတယ်ရောကျွန်တော်တို့နိုင်ငံကြီးပြောင်းနေကြအောင်ရောဟိုဆုပ်ယုပ်သွားတာပေါ့နော်ဟိုတိုင်းပြည်ကြီးတွေကအနှုံပြသွားပြီးရောအနှုံဆက်ရှိရခိုင်နှုံ၂၀ရာခိုင်နှုံလုံးတော့ကြာသွားမယ်ဆိုတော့ဒါစီဝိုင်းတော်တော်ဆုပ်ယုပ်သွားတယ်ပြောရမယ် လက်တွေ့မှာလည်းကျွန်တော်တို့ရင်းနှီးမြှုပ်နှံတာလေးထွက်ကုန်တယ်လုပ်ငန်းလေး၄ခုနဲ့အောက်ခြေကြီးစီးပွားရေးလုပ်ငန်းလေးမလဲပတ်တာရှိတယ်ဆိုတော့စီးပွားရေးတော့ကျသွားပြီးတော့ဟိုရှေ့လာလာကောင်းမှုကိုမျှော်လင့်ကြရမရှိသလောက်အခြေအနေမျိုးတော့ဖြစ်သွားတာပေါ့နော်ဒါအပြင်
တခြားကြုံနေရတဲ့စီးပွားရေးပြဿနာအခြေတဲတွေကိုလည်းစီးပွားရေးလုပ်ငန်းရှင်ကအဓိကတော့ကျွန်တော်တို့ကအေးကိုကလည်းအတင်းလောက်အများကြီးမပို့နိုင်ဘူးအေးပို့ကြတော့လည်းကျွန်တော်ကမကြောက်ဘူးပေါ့နော်အေးပို့ကလည်းလို့တလောက်ကျွန်တော်တွေးနေရတဲ့အခါမှာ၄၀လူရဲ့အရင်းဆိုရင်ဒေါ်လာကြီးထောက်ပေါ့စီစီကြီးဖြစ်သွားမနေ့ကထောင်ထောင်နေရာကျော်ဒီနေ့ထောင်သွားကျော်ပေါ့နော်ဒေါ်လာကြီးကဒီနေ့ထောင်နေရာထိသွ
ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี้ก็ตอนนี
ဝယ်လို့မရအောင်ကြောင်းမပြဝယ်လို့မရအောင်ဆိုတော့ဒီလိမ့်ဝီစီဟိုမတင်ခြင်းမှုပါလေခီးဝါးရေးအတွက်ကိုကျွန်တော်သိခေါ်မှုအများကြီးဖြစ်ရပါတော့အခုလိုစီဝါးရေးဆွေးရောက်ကြဆက်လာမှုကိုဖြစ်ရှင်းနိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာဦးမေခင်ကအရင်ကစဉ်းစားဖို့ဒီပြည့်တဲ့ဆက်နှစ်မတိုင်ခင်ကစဉ်းစားဖို့အဲ့မတိုင်ခင်ကစီမံခံခွဲဖို့ဒီကိုကျွန်တော်တို့ဟိုပြန်သွားမယ် ထပ်ပြီးဖြစ်မလာဘဲနဲ့တော့အကောင်းဘက်ကိုသွားတယ်လည်းလားအလားအလာအချိန်ကြီးမရဘူ
းတကယ်တော့ကမ္ဘာဘဏ်ကလည်းမြမစီးပွားရေးဟာဆက်ရနာသိမ့်ပြီး18ရာခိုင်နှုန်းကျဆင်းသွားတယ်လို့သုံးသပ်ထားပါတယ်ခင်ဗျ
ကိုဝင်းမင်းတင်ပြသွားတာပါရှင်ခုတော့မြန်မာနိုင်ငံထဲကကိုဗစ်ရောဂါကူးစက်မှုစိတ်ချရပြီလားဆိုတာကိုတင်ပြချင်ပါတယ်မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုဗစ်တတရားလိုင်းကာလရောဂါကူးစက်မှုနဲ့တည်ဆုံးမှုနှုန်းတဖြည်းဖြည်းလျှော့ကျလာပေမဲ့စိတ်ချရတဲ့အနေအထားမှာတော့ရှိမနေသေးပါဘူးပြည်တွင်းမှာကာယရောဂါတတရားလိုင်းဖြစ်ပွားမှုထိထက်ပိုပြီးတော့ကြာဆင်းစေဖို့နဲ့ကာယရောဂါလိုင်းနောက်ထပ်ဖြစ်မလာစေဖို့လည်းကျန်းမာရေးတာဝန်ရှိသူတွေသတိပေးထားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မှတ်ခွန်းညို့တင်ပြထားပါတယ်
ဒီရင်းမှာကိုဗစ်ကာယရောဂါတတရားလိုင်းဖြစ်ပွားတာမေလကုန်ပိုင်းကနေအခုစက်တင်ဘာနှောင်းပိုင်းအထိကူးစက်မှုနဲ့သေဆုံးနှုန်းဟာတဖြည်းဖြည်းကျဆင်းလာနေပြီဆိုပေမဲ့ရောဂါထိန်းချုပ်မှုကာကွယ်ရေးနည်းလမ်းတွေကတော့ဆက်ပြီးလိုက်နာဖို့လိုနေပါတယ်။ကိုဗစ်ဗီဇာပြောင်းမျိုးကွဲတွေထွက်ပေါ်ပြန့်နှံ့နေတာရောဂါကာကွယ်ရေးစီမံတွေလိုက်နာမှုအားနည်းတာနဲ့ခီးသွားလာပြီးလူစုလူဝေးဖြစ်နေတာတွေကကာယရောဂါတတရားလိုင်းကနေနောက်ထပ်လိုင်းတစ်ခုထပ်ပြီးဖြစ်နိုင်တဲ့အချက်တွေဖြစ်တယ်ဆိုတာကျမရေးတာဝန်ရှိသူတွေကသတိပေးထားပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ကာယရောဂါနဲ့ပတ်သက်လို့တော့ကျမရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက MRTV နဲ့အင်တာဗျူးမှာအခုလိုပြောထားပါတယ
်ပြည်သူ့မုံနေနဲ့ရှိမယ်ဆိုလို့ရှင်မတတိယလိုင်းအစအမီစပြီးတော့စတင်မှာ6ရက်နေ့အထိစုစုပေါင်းပြည်သူ့မှုတွေမှာဆိုလို့ရှင်15နှစ်အောက်ပြည်သူ့မှုက21ရောက်လို့ရှိပါတယ်တုံညာဒသမ200ခန့်လုံးရှိတယ်ဆိုတဲ့အတွက်ကြောင့်မို့ဒါဟာ WHO ရဲ့ data နဲ့ကျွန်တော်တို့တော့ကြိုက်နေလေဆိုတဲ့အသေးပဲဖြစ်ပါတယ်နော်15မိနစ်ကနေ29မိနစ်ကိုကျွန်တော်တို့ဒါပြည်သူ့မှုကိုလှုပ်ထားတဲ့အခါမှာ122ရောက်ရှိတဲ့အတွက်ကြောင့်မို့ပြည်သူ့မှု800ခန့်လုံးရှိပါတယ်30ရာနေ44မိနစ်ကိုလှုပ်ထားတာမှာ10.800ခန့်လုံးရှိပါတယ်နောက်တစ်ခုကကျတော့45နေ60လှုပ်ထားတာမှာ35.900ခန့်လုံးဆို36ရာခိုင်နှုန်းတော့ရှိတယ်ဆိုတဲ့အနေအထားကိုတွေ့ရှိရပါတယ်။ဒါကတော့ယောဂဖြစ်ပွားမှုသေဆုံးမှုကမ္ဘာ data နဲ့ကျွန်တော်တို့မြန်မာနိုင်ငံ data ကိုဒါမှန်းရှင်းပြခြင်းဖြစ်ပါတယ်နော်
။စက်တင်ဘာလ14ရက်နေ့ကစပြီးကိုဗစ်ယောဂကာကွယ်ဆေးတွေကိုအုပ်စု16စုခွဲပြီးထိုးပေးနေတယ်လို့သိရပါတယ်။အသက်55နှစ်အထက်ရှိသူတွေ၊မတန်ဆွမ်းသူတွေ၊တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သူတို့ရဲ့မိသားစုဝင်တွေ၊ဒုက္ခသည်စခန်းတွေမှာနေထိုင်သူတွေနဲ့နာရာရှည်ယောဂအခန်းရှိသူတွေကျမ်းမာရေးဝန်ထမ်းတွေပါဝင်စေတနာဝန်ထမ်းတွေပြင်အများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းခွင်တွေမှာလုပ်ကိုင်သူတွေကိုထိုးပေးနေတာပါဒီနှစ်ထဲကိုဗစ်ကာကွယ်ဆေး24သန်းထပ်ရောက်ဖို့ရှိတယ်လို့ဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ
်လက်ရှိမှာဆိုလို့ရှိရင်ကာကွယ်ဆေးကဒီလအထဲမှာ10သန်းရမယ်အောက်တိုဘာမှာ10သန်းရမယ်နိုဝင်ဘာမှာ4သန်းရမှာပေါ့နော်ကျမတို့အဲ့လိုညီမထားပါမယ်24သန်းဖြစ်တဲ့အတွက်ကြောင့်မို့ကျမတို့နောက်ထပ်6သန်းလည်းထပ်မလာတာဖြစ်တဲ့အတွက်ကြောင့်နော်နောက်ထပ်6တန်းကိုလည်းကျမတို့ရရှိဖို့အတွက်ဆောင်ရွက်နေပါတယ်။ကျွန်တော်ကတော့ကာကွယ်ဆေးတို့လုပ်ငန်းတွေကိုဒီ24တန်းဖုံးနံပုံကျမတို့ဇန်နဝါရီလမှာအပြီးဆိုပြီးတော့ဒီမန္တလေးမှာလည်းအခုနောက်ပိုင်းမှာတော့ကျမတို့ဒီဇင်ဘာမှာအပြီးဖုံးနံပုံတွေကတောက်ခဲ့ထားပြီးဒီမှာဆောင်ရွက်နေတာဖြစ်ပါတယ
်။အခုဖြစ်တဲ့ကာယရောဂါတတရားလိုက်မှာပြည်သူတွေအနေနဲ့အခြေခံကျန်းမာရေးဆောင်ရွက်ခံရမှုအားနည်းချက်ပြီးဇူလိုင်လနဲ့ဩဂုတ်လအစပိုင်းတွေမှာဖြစ်ပွားသေးဆုံးသူအတော်များများရှိခဲ့ပါတယ်။အခုကပ်ဘေးဟာမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အရင်လှိုင်းတွေထဲအဆပေါင်းများစွာဆိုးတယ်လို့မြေပြင်မှာကုညီဆောင်ရွက်ပေးနေသူတဦးကပြောပါတယ်
။ဒီကပ်ဘေးမှာဒီတပြက်လှိုင်းရတာအဆုံးဆုံးနေတာတွေပြောရမှာပေါ့နော်။ကိုဗစ်ကညင်သွားတယ်၊မဲသွားတယ်ဆိုရင်တော့ဆက်တဲ့လူတွေနဲ့လည်းပါတယ်။နောက်ပြီးတော့ကိုယ့်အိမ်မှာကိုကုညီရောပြန်ကောင်းလာပါတယ်။ဟိုမိုဘိုင်းစေကူတာရေးဖွဲ့တွေလုံးကြတော့လည်းအိမ်မှာပဲကုညီတာများတယ်။အိမ်ကုလို့လည်းကြတော့စီးရင်းစရာတွေမတက်ဘူးလေ။အဲလိုလူများတွေများတယ်။နောက်ပြီးတော့ကြတော့ရှင်တကယ်ကိုဒီပြေဆုံးတော့ကြာများပြီးမှဟိုဘယ်လိုဆိုလဲဒီဝက်ကုံသားလို့တော့မသိဘူးเนาะပြေဆုံးတော့ကြာလာတဲ့အခါကျတော့ဒီကိုဗစ်ကတော့နည်းနည်းငြိမ်သွားပြီးတော့ပြောလို့ရ
မြန်မာနိုင်ငံမှာကပ်ရောဂါကူးစက်ခံရသူစုစုပေါင်း 4,500 ကျော်နဲ့ပြေဆုံးသူ 18,000 ကျော်ရှိထားပါတယ်ယောဂါဖြစ်ပွားမှုကိုထိန်းချုပ်ဖို့အခြေခံပညာသင်ကျောင်းတွေကိုလည်းပိတ်ထားပါတယ်ရှင
်မြန်မာနိုင်ငံတွင်ကကိုဗစ်ကပ်ရောဂါလက်ရှိအခြေအနေကြောင့်ရန်ကုန်ကလာတဲ့တင်ပြကိုတော့မခွန်ညိုကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32နဲ့52ဒေဝါနေဖန်ယူနာဆက်နေပါတယ
် VOA မြန်မာစံတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေတင်ဆောင်မတွေကိုအီးမေးလ်သတင်းလောအဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်ရဲ့ internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ် ဖြူရည်မြမဝိုင်းပင်မဆာမျက်နှာမှာဆိုရင်လည်းတရင်တွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြအီးမေးသတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရည်မြမအီးမေးလိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရည်မြမ Facebook Messenger ကနေပြကိုယ့်ရဲ့အီးမေးလိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဖက်စီစဉ်တွေကိုတော့ Washington DC ကနေ line thermometer 31.53°C တို့ကနေဖိုင်းယူလာစင်နိုင်ပါတယ်။ဒီကနေ့ညဘတ်စင်ကဏ္ဍတွေထဲမှာသုတဆုံးနဲ့ American သခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးကြပါမယ်။ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားထိခိုက်နေရတဲ့ထိုင်းနိုင်ငံမှာရွှေ့ပြောင်းသွားလာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအတွက်စိတ်ပိုင်းရုပ်ပိုင်းကူညီထောက်ပံ့မှုတွေအများအပြားလိုအပ်နေတယ်လို့အလုပ်သမားရေးလှုပ်ရှားနေသူတွေကပြောပါတယ်။တရားဝင်လက်မှတ်နဲ့အလုပ်လုပ်ပြီးတော့ထိုင်းအစိုးရရဲ့လူမှုဖူးလုံရေးအစီအစဉ်ဝင်ထားသူတွေတောင်အကူအညီမရတာရှိတယ်လို့လူမှုဖူးလုံရေးအစီအစဉ်ဝင်ထားသူကအနေစုရာဖြစ်တယ်လို့ပြောပါတယ်။ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED အဖွဲ့ကမှတ်ဝေဖြိုကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
ထိုင်းနိုင်ငံမှာအခုဆိုရင်ဒါကိုဗစ်ကပ်ဘေးဒဏ်ကိုစူးစူးဝါကြုံနေရတဲ့အခါမှာဒီထိုင်းမှာရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်လည်းအခက်အခဲတွေအများကြီးပိုဖြစ်လာတယ်ဆိုတာကိုသိရပါတယ်။ဒီအထူးသဖြင့်ဒီအမျိုးသမီးတွေဆိုလို့ရှိရင်အလုပ်ပြုတ်တာပိုပြီးတော့များတယ်။အလုပ်လက်မဲ့တွေပိုပြီးတော့များလာတယ်ဆိုတာကိုဒီထိုင်းမှာရှိတဲ့အမျိုးသမီးအလုပ်သမားတွေကိုကျွန်မကိုယ်တိုင်ပဲဒါမေးမြန်းကြည့်တဲ့အချိန်မှာသိရပါတယ်။ဆိုတော့သူတို့ပြောတဲ့အရာဆိုရင်အကူအညီဆိုတာကလည်းသူတို့အတွက်မရှိတလောက်ပဲလို့ပြောပါတယ်။ဆိုတော့တကယ်တမ်းဆိုရင်အခုနောက်ပိုင်းဒီကျမတို့သိထားတာကထိုင်းမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းလုပ်သမားတွေထဲမှာတရားဝင်လက်မှတ်နဲ့အလုပ်လုပ်နေတဲ့သူတွေကနောက်ပိုင်းမှာအများကြီးဖြစ်လာတယ်။ဒီတရားဝင်ဒီလိုအလုပ်လုပ်ခွင့်ရဖို့အတွက်ကိုလည်းနှစ်ဖက်အစိုးရတွေကိုသူတို့ပေးဆောင်ရမယ်အခကြေးငွေတွေကိုပေးဆောင်ပြီးတော့မှဒါတရားဝင်အလုပ်လုပ်ကြတဲ့သူတွေပေါ့နော်။ဆိုတော့ဒီလိုတရားဝင်လုပ်တဲ့သူတွေအတွက်ကောအခုချိန်မှာဒီကိုဗစ်ကြောင့်မလို့ထိခိုက်မှုတွေဖြစ်လာတဲ့အခါမှာရောသူတို့အတွက်ကြတော့ဒီထိုင်းအစိုးရကပဲဖြစ်ဖြစ်မြန်မာဘက်ကပဲဖြစ်ဖြစ်ပေါ့နော်သူတို့အတွက်ဒီအလုပ်လက်မဲ့ထောက်ပံ့ကြေးပေးတာပဲဖြစ်ဖြစ်တခြားဒီကူညီဆောင်ရွက်ပေးတဲ့အစီအစဉ်မျိုးတွေအခုချိန်မှာမရှိဘူးလားရှင
်ထိုင်းအစိုးရအနေနဲ့တော့ဟိုသူတို့စီမှာပကံဆောင်ခွန်လူမှုဖူလုံရေးကပ်ပေါ့နော်လူမှုဖူလုံရေးဝင်ထားတဲ့အလုပ်သမားတွေအတွက်ကြတော့ဟိုလက်ရှိအလုပ်မရှိတဲ့အလုပ်လက်မဲ့ကာလတွေမှာလူမျိုးဒီအစိုးရကနေပြီးတော့ထောက်ပံ့ကြေးရအောင်ဆိုပြီးတော့သူတို့အဲ့လိုမျိုးပေးတာရရှိတယ်ပေါ့နော်လစာရဲ့80ရာခိုင်နှုန်းတို့50ရာခိုင်နှုန်းတို့အမျိုးမျိုးပေါ့တရားနဲ့ကြောင်းနဲ့တော့မတူကြဘူးအဲ့လိုမျိုးထောက်ပံ့ကြေးတွေရတာရှိတယ်ဒါပေမဲ့ဒါကလည်းဒီလူမှုဖူလုံရေးဝင်ထားတဲ့အလုပ်သမားတွေအတွက်ပဲဖြစ်ကြပါနော်ဟိုတချို့အလုပ်သမားတွေကျတော့သူကလူမှုဖူလုံရေးမဝင်ထားဘူးအထူးသဖြင့်ဒီစိုက်ပျိုးရေးလုပ်သမားတွေဆိုလို့ရှိရင်လုံးဝလူမှုဖူလုံရေးထဲမှာသူကဟိုတရားဝင်လည်းသူကမရှိဘူးလေအစိုးရဘက်ကလှုပ်ထားပေးတာမရှိရက်ကကြပြီးရင်တချို့အလုပ်သမားတွေကတော့ဒီလိုမျိုးသူတို့လှုပ်ရှင်နေပြီးတော့အဲ့ဒီလူမှုဖူလုံရေးအစိုးရနေထောက်ပံ့ကြီးရတဲ့အပိုင်းမှာအလုပ်ရှင်ကိုယ်တိုင်ကဟိုဝန်ဆောင်မှုမပေးဘူးပေါ့ဝန်ဆောင်မှုမပေးတဲ့အခါကျတော့အဲ့လိုမျိုးထောက်ပံ့မှုတွေတိုက်ပြီးတော့နေရတဲ့အလုပ်သမားတွေလည်းရှိတယ်။နောက်ဒီလူမှုအဖွဲ့အစည်းကျတော့ဒီစားနေရိတ်ခါထုံမျိုးတွေဓာမျိုးတွေကျတော့ထောက်ပံ့နေဒီအထူးသဖြင့်ဒီ FED ကနေပြီးလို့ရှိရင်ဒီ Red Tide Foundation လို့ပေါ့နော်အဲ့ဒီကနေပြီးတော့ရတာရှိတယ်ပြီးရင်ထိုင်းချစ်ချင်းအဖွဲ့ကနေပြီးတော့ဒီခါထုံမျိုးတွေထောက်ပံ့နိုင်ရှိရယ်ဒီ Retire Foundation ဆိုရင်တော့ဒီအိမ်တောင်ဒီတားစုလိုက်ပေါ့နော်အိမ်တောင်စုလိုက်ကိုသူတို့ကဒီငွေကြီးအသေးစားထောက်ပံ့ပေးရရင်ရှိတယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီလိုလူမှုဖူလုံရေးဝင်ထားမှသူကထောက်ပံ့ကြေးကိုရတယ်ဆိုတဲ့အခါကျတော့ဒီလိုဝင်ထားတဲ့သူကအ ਨੇ စုလားအများစုလားဒီအလုပ်သမားတွေကြားထဲမှာကအ
ਨੇ စုပဲရှိတယ်အများစုမရှိဘူးตัวอุ้มมาโหดิ้นบ่ดิลงงานบ่ลงงานคือนี่ชื่ออุ้มงาติดตาเสร็จอยู่แล้วงาติดตาพี่รู้สิดิงาลงงานคือเนี่ยงาลงงานไอ้เหล่านี้ลงงานนี่พี่ปะยันไซต์ที่ดิเหล่านี้ลงงานจี้ดิมาတော့ไอ้โหลมุกุโลยีแกอโลชินะนี่พี่แล้วอโลชิน900ไข่เนาะอโลตมะ900ไข่เนี่ยแท้ตื้นพี่แล้วไอ้วินยะเหรอเนาะสอตะชู่อโลตมะตัวนี้ตัวก็จ่มยะแล้วสอว่าดิอโลชินะตัวก็ตื้นหน้าพี่เลยลูกไปเจอดาถ้าสิแล้วตัวอโลอาคานี่ผิดดา ตัวจะตะเข็บตะเข็บตัวอลุษิเนี่ยตัวไม่ตื้นหาดีอะไรไม่รู้ดิไอ้หลูตัวคันซาขึ้นยาออกไล่ได้ชื่อนี้มาจ้ะตัวอะไรมีดิส่งมายาบ่เนาะตัวอลุษตัวเข้าดาไปได้ไปเจอดาตะเข็บตะเข็บจ้ะတော့ไม่เข้าดาไปได้อลุษตะไม้นี่แหละส่งยาเลยตัวโซ่แล้วตะเข็บกูคันซาได้อลุษตะไม้ชื่อเนี่ยมาซุลุษิที่โฮเทลลงงานนี่บ่เนาะตัวโซ่ลุษิเนี่ยถ้าอะคูกูขึ้นมาบ่ฮู้ตะโซ่โฮเทลลงงานส่งยาชื่อโฮอยู่กระเดวอ่ะที่โมย ခံစားခွင့်ရအောင်ပေးထားတယ်သူတို့အလုပ်ရှင်းတဲ့အချိန်သတ်မှတ်ထားပြီးရပေါ့အချိန်ကြီးရှင်းကြမလို့လာစားအပြည့်မရတဲ့ခါကျတော့လူရည်တရားလို့ရှိရင်သူတို့ပုံမှန်လာစားအပြည့်ပြန်ရတယ်ဒါကြောင့်ပကံစံခွင့်ဒီလူမှုဘလုံးကြီးကရက်သွားတာပေါ့နော်ဆိုတော့ဒါဟိုတယ်တွေကပုံမှန်ကာလမှာသူတို့ကလုပ်နေတယ်အခုဒီကိုဗစ်ကာလကြတော့လေသူတို့ကအဲ့ဒီမျိုးပဲသူတို့ပြန်ပြီးတော့ပြင်သုံးနိုင်ရှိတယ်ဒါ
ဟုတ်ကဲ့ဆိုလိုတာကလူမှုဖူလုံရေးဝင်မထားတဲ့သူကအနည်းစုဖြစ်တဲ့ခါကျတော့အခုချိန်မှာထောက်ပံ့ကြရတဲ့သူကလည်းအနည်းစုပေါ့နော
်အနည်းစုပဲဟုတ်ကဲ့အနည်းစုပဲရ
ဆိုတော့အများစုကြီးကတော့ဒီရွှေ့ပြောင်းလို့ဒီမှာအများစုကတော့ဒီကိုဗစ်ကြောင့်မလို့လက်ရှိအခြေအနေမှာအခက်အခဲတွေပိုပြီးတော့ရင်ဆိုင်နေရတဲ့သဘောလို့နားလည်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမြန်မာနိုင်ငံဘက်ကပေါ့နော်ဥပမာမြန်မာတန်ယုံလူဟာမျိုးဆိုတာချိတ်ဆက်ပြီးတော့နှစ်နိုင်ငံလှုပ်ရတဲ့ကိစ္စတွေရှိတာဦးလူသမားတွေကဒါတရားဝင်လာပြီးတော့လှုပ်တဲ့သူတွေဆိုတော့ဒီမြန်မာတန်ယုံလူဟာမျိုးဒီကိုယ်စလဲအဖွဲလူဟာမျိုးဒီကနေပြီးတော့ကောဒီရွှေပြောင်းလူသမားတွေအတွက်ဟိုဆက်သွဲလာပြီးကူညီပေးတာမျိုးတွေရောရှိပါလား
အဲ့ဒီအပိုင်းမှာတော့မရှိဘူးသူတို့ဘက်ကနေပြီးတော့ဆက်ပြန်လာတာကိုကြီးပေးတာမျိုးတွေမတွေ့လည်းမတွေ့ရဘူ
းအဲ့တော့အခုလက်ရှိဒီအခက်အခဲတွေရောဘယ်လိုပုံစံနဲ့ကြော်ဖြတ်နေကြရလဲ
တရားနဲ့ကြောင်းနဲ့တော့အဲ့လိုမျိုးကြော်ဖြတ်ခြင်းတော့မတူကြဘူးကောနော်တချို့ကြောက်လို့လည်းတို့မေးတာတော့လက်ရှိအဲ့လိုမျိုးစာဝတ်တပ်ဖို့မရှိတဲ့အခါကျလို့ရှိရင်ရင်းနှီးတဲ့အစီမျိုးအစီတွေမှာအဲ့လိုမျိုးချိန်မှားပြီးသုံးဆွဲတာရင်ရှိရဲဒီလိုရှိဒီတက်ဆိုင်ရာဒီအစိုးရအဖွဲ့ကြီးတွေသူတို့ဒီ NGO အဖွဲ့ကြီးတွေကနေပြီးတော့ဒီရိတ်ခါထုတ်လေးတွေပေါ့နော်အဲ့လိုမျိုးပေးရတာရှိရဲပြီးလို့ရှိရင်ဒီမဟုတ်တချို့ဆိုလို့ရှိရင်သူတို့အမျိုးသမီးတွေကဝင်ဝင်ရှိနေတဲ့ဟိုအမျိုးသားတွေဝင်ဝင်ရှိနေတာပေါ့နော်တချို့မိသားစုဆိုလို့ရှိရင်လည်းဟိုအမျိုးသမီးရောအမျိုးသားရောနှစ်ယောက်လုံးဝင်ဝင်ရှိတာရှိတာပေါ့ဆိုတော့ဟိုပုံမှန်ထက်ကိုအရင်လိုမျိုးတော့အဲ့လိုအသုံးဆွဲတယ်မှာကျွန်တော်တို့ကအသုံးဆွဲရအောင်ပေါ့နော်ပို့ပြီးတော့ခြွေတာရတယ်ပြီးလို့ရှိရင်မြန်မာပြည်ကိုလည်းပဲဒီတချို့မိသားစုလို့ရှိရင်ဆိုလို့ရှိရင်ပြန်ပြီးတော့ထောက်ပံ့ရတာမျိုးရှိရပေါ့အဲ့လိုအချိန်မျိုးကြလို့ရှိရင်ဒီဘက်မှာလည်းအဆင်မပြေတဲ့ခါကျတော့မြန်မာပြည်ကိုပြန်ပြီးထောက်ပံ့တဲ့ငွေတွေလည်းပုံမှန်ပြန်ပြီးမပို့နိုင်တာမျိုးတွေလည်းရှိရပေါ့
ဟုတ်ကဲ့အဲ့တော့လက်ရှိအခြေအနေမှာဒါအလုပ်သမားတွေရဲ့ဒီကိုဗစ်ကြောင့်မဟုတ်လို့ဒါပေါ်တော့အတော်တော်များများကတော့ဒီကိုဗစ်ကြောင့်မလို့လုပ်ငန်းရှင်အလုပ်သမားစသဖြင့်နေရာတိုင်းနိုင်ငံတိုင်းမှာတော့အကျက်တဲတွေခက်ခဲတွေကျင်းဝတာမှန်နေတယ်။ဒါပေမဲ့ဒီထဲမှာမှဒီအောက်ခြေလူဒန်းစားတွေပေါ့နော်။နောက်ဒီရွှေပြောင်းလုပ်သမားတို့တွေလူမျိုးတွေကျတော့ပိုပြီးတော့ခက်ခဲတွေကျုံကြရတယ်လေ။ဆိုတော့သူတွေအတွက်လက်ရှိအခြေအနေမှာအကောင်းဆုံးကူညီပံ့ပိုးမှုတွေဘာတွေလိုအပ်နေလဲ။ဘာတွေရှိရင်တော့ကောင်းမယ်လို့ပြောနိုင်မလဲရှင်အခုချိန်မှာ
။အခုချိန်မှာကျတော့ဟိုပေါ့အခုကအများစုကအလုံးလက်မဲ့ဖြစ်တာများတာပေါ့နော်။ဆိုတော့အများစုကလည်းသူတို့ကဒီအလုပ်ကိုပုံမှန်ပြန်ပြီးတော့ရရှိဖို့အတွက်ကိုလည်းသူတို့ကစူးစမ်းနေကြတယ်။ဘာကြောင့်လဲဆိုတော့အခြေခံအများစုကလည်းသူတို့ကသူတို့ရဲ့မိသားစုဒီထဲမှာကြံခဲ့တဲ့မိသားစုပြန်ပြီးတော့ထောက်ပံ့ရတဲ့မိသားစုအများစုတွေရရှိကြတဲ့အခါကျတော့သူတို့မှာဝင်ငွေတစုံတရာရှိမှတာသူတို့အတွက်လည်းအဆင်ပြေမှာပေါ့နော်။ပြီးလို့ရှိရင်ခိုင်းမှာကဟိုအများစုကတရားဝင်နေရတာများတဲ့အခါကျတော့ဒီဆိုင်ရဆန်ရန်ဘူးတွေပေါ့နော်။ဆက်ပြီးတော့တရားဝင်ဖြစ်ဖို့အတွက်သတန်းကုန်ရဆက်ရဆက်တန်းတွေလုံရမဲ့ဇယိတ်စကားတွေပေါ့နော်ဒါမျိုးတွေလည်းလိုအပ်တဲ့ခါကျတော့သူတို့ကတော့အကောင်းဆုံးကတော့သူတို့ကမဖြစ်မနေအလုပ်တော့ရှာနေတယ်တကယ်လို့သူတို့ကိုဟိုထောက်ပံ့မှုပေးနေဆိုရင်တော့မှလက်ရှိကာလမှာအလုပ်ကတော့ရရင်တော့သူတို့အတွက်အကောင်းဆုံးပေါ့နော်တကယ်လို့အလုပ်မရခဲ့ဘူးဆိုလို့ရှိရင်လည်းတနေ့ဒီအနေဆုံးကတော့ဒီရိတ်ခါထုတ်လေးတွေလည်းရနိုင်တယ်ထောက်ပံ့လို့ရတာပေါ့နော်နောက်တစ်ခုကျတော့သူတို့မှလက်တလောဟိုရင်ဆိုင်နေရတာကသူတို့ရဲ့ဆာရက်ဆာတန်းတွေပေါ့နော်အထောက်အထားတွေမပြတ်သွားအောင်တက်တန်းတော်ဖို့အတွက်လိုအပ်တဲ့ဒီကုန်ကျစရိတ်လေးတွေလည်းရရင်ဆိုလို့ရှိရင်သူတို့အတွက်ပို့ပြီးအဆင်ပြေပါပေါ့
ဆိုတော့ဒီလက်ရှိဒီကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲတွေကြုံလာတဲ့အခါမှာဒီလက်ရှိအနေအထားမှာအလုပ်သမားတွေရဲ့စိုးရိမ်ဆုံးအကြောင်းအရာတွေသူတို့ရှိမှဖြစ်နေတဲ့သူတို့ရဲ့အခြေအနေပေါ့နော်အခက်အခဲဆုံးအခြေအနေသူတို့ရဲ့အစိုးရင်ရဆုံးအရာတွေကဘာတွေဖြစ်မလဲရှင်
ဒီအခုကျတော့ဟိုတိုင်းမှာက အလုတ်သမားအများစုကဒီလိုမျိုးကြီးပဲကြုံနေရတာများတာပေါ့နော်အခုလောလောဆယ်ဆိုလို့ရှိရင်တော့ဘာလို့အလုတ်သမားရေးဆိုရင်စိတ်များနေလဲဆိုတော့အခုလက်တလောဖြစ်နေတာဒီကိုဗစ်ကွယ်စည်းပေါ့ကိုဗစ်ကွယ်စည်းနဲ့ပတ်သက်ပြီးတော့သူကဆိုရင်စိတ်ကြီးပိုပြီးတော့သူတို့စီမှာရှိတယ်အထူးသဖြင့်ဆိုရင်စိတ်များတဲ့ခါကျတော့သူတို့စီမှာဒီစိတ်ပိုင်းဆိုင်ရာဒီလဲထိခိုက်မှုရှိတယ်ပေါ့နော်တစ်ဖက်မှာစီးပွ ก็ท่าทางชีวิตเราทำอะไรกูชอบไปพูดตัวกูเสียงเก่าใจไปแล้วตัวเราลงนี่จ้าเราบ้านนั้นแต่แม่ที่โซโจบอกที่เสียโซโจกูเนี่ยตัวเราทำอะไรตัวเจ้าเด็กเราทำอะไรเลยชีวิตตัวเจ้าเราเนี่ยที่เสียมีอยู่จ้าบอกมุกที่เบี้ยโอ้เดี๋ยวเบี้ยอะไรเนี่ยเสียมีอยู่ชีวิตตัวเราอันนี้เนี่ยโอ้ยงดีมุ่งเนี่ยเราบ้านนั้นแต่เบี้ยโอ้ลักษณะเนี่ยนี่ทำมาไม่ชิว
เอ็มยูตอนนี้เหรอลูกทำไมนี่เนี่ยเลยยุ่งเชื่อคุยเนาะโอ้ไม่ใช่เปล่าเดี๋ยวเราพูดยังไม่สนุกสินะชี้แจงกันคุยเรื่องกันด้วยยังอยากจะรู้ทุกเรื่องด้วยจะน่าเชื่อเลยเนาะแต่เนี่ยเราดูเจอแล้วเราไปไม่มาเยอะวิ่งเมียบุตรด้วยที่ไปไปมาอีกบ้างเนาะตัวเศรษฐีจริงๆเนี่ยเราทำไมมาอย่างนี้ล่ะบ้างเนาะที่กาลามา
ท่านผู้ชมที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท่านที่รักทุกท ဖိုက်တာကိုဗစ်ကာဝေးဆေးဟာအသက်9နှစ်ကနေ17နှစ်ကြာကလေးတွေအတွက်ယောဂကုသမှုကနေအကာအကွယ်ပေးတယ်လို့ Pfizer Company ကပြောပါရယ်အခုခါမှာတော့ American တာဝန်ရှိသူတွေရဲ့ခွင့်ပြုချက်ရဖို့ဆောင်ရွက်မှာဖြစ်တယ်လို့လည်းဆိုပါရယ်ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်အမေရိကမှာ Pfizer COVID ကာဝေးဆေးကိုအသက်17နှစ်ကနေအထက်ထိထိုးဖို့ခွင့်ပြုထားပါရယ်ဒါပေမဲ့လည်းအခုလိုကျောင်းတွေပြန်ဖွင့်ချိန်နဲ့ Delta COVID မျိုးပဲကြောင့်ကုသမှုတွေပြင်းများလာချိန်မှာမိဘအတော်များများကသူတို့ကလေးငယ်တွေအတွက်စိုးရိမ်နေကြပါရယ် Pfizer Company ကအခုအခါမှာမူလာတန်းကလေးငယ်တွေအတွက်ဆေးဝါးပမာဏအနည်းငယ်နဲ့စတင်ဆန့်သက်နေပါရယ် COVID ကာဝေးဆေးထိုးခြင်းနဲ့မာယာဟဘက
I also thought like if I'm vaccinated or
ဟာဝယ်စီထိုးပြီးရင်ပဲဖြစ်ဖြစ်ထိုးခွင့်ရရင်ပဲဖြစ်ဖြစ်ကိုဗစ်ကိုအဆုံးတက်နိုင်မယ်ကျွန်မမဟုတ်ရင်လည်းအခြေအနေပိုပြီးတော့ကောင်းလာမယ်လို့ထင်ပါတယ်အဲ့ဒါဆိုရင်တော့တငယ်ချင်းတွေနဲ့အပြင်ထွက်လည်လို့ရပါပြီ
မာယာဟာတိတ်လုံးမှာသူတယောက်သာကာဝယ်စီမထိုးရသေးတာကြောင့် Pfizer Company က Redgas Tech တို့မှာကလေးတွေကိုစတင်ဆန့်သက်ထိုးပေးနေတဲ့အစီအစဉ်မှာပါဝင်ဖို့စီရင်သွင်းခဲ့ပါတယ်။မာယာရဲ့အမေအရေးပေါ်လူနာကူတာရဲ့ဆရာဝန်ဒေါက်တာနီရှာကန်ဒီက
သ
ူကိုနှစ်ယောက်စလုံးလဲကာကွယ်ဆေးထိုးပြီးသွားပါပြီ။မိသားစုထဲမှာတော့သူတယောက်ပဲမထိုးရသေးသလိုဖြစ်နေတော့ကာကွယ်ဆေးထိုးဖို့သူကစိတ်အားထက်သန်နေတာပါ။ဒါကြောင့်ဆေးထိုးခြင်းနဲ့ဆိုရင်တော့ကလေးတွေအတွက်ကာကွယ်ဆေးစပြီးတော့စမ်းသပ်ထိုးနိုင်နိုင်တဲ့နေရာမှာစီရင်ပေးဖို့ပြောခဲ့ပါတယ်။
တာမန်လူတူထိုးနေကြပမာဏရဲ့သုံးပုံတစ်ပုံသာကလင်းငယ်တွေကိုထိုးပေးနေတာဖြစ်ပြီးဒုတိယအကြိမ်ထိုးပြီးတဲ့အခါမှာတော့ကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖြတ်တဲ့ကိုရင်းခုခံအားပမာဏဟာ10ရောက်တက်တူလို့ပဲအားကောင်းလာတာကိုတွေ့ရတယ်လို့ Pfizer Company ကပြောပါတယ်။ဒါကြောင့်လဲဒီအစီအစဉ်မှာပါဝင်ဖို့ရွေးချယ်ခဲ့ကြတာပါ
seeing people die from covid
covid ကြောင့်လူတွေသေကြတာနဲ့မိသားစုလိုက် covid ကူးစက်ခံရမှာကိုစိုးရိမ်နေကြရတာပါတကယ်လို့မာယာသာကာဝယ်ဆေးထိုးနိုင်ခဲ့ပြီဆိုရင်အလုံးဘေးအန္တရာယ်ကင်းမဲ့အခွင့်အရေးပိုများလာမှာပါ
။ကျောင်းတွေပြန်ဖွင့်ချိန်မှာကလေးတွေအကြားယောဂကုသမှုမဖြစ်အောင်နှာခေါင်းစည်းတက်ဖို့ကျောင်းတွေမှာစီကံထုတ်ထားပါတယ်။ကယ်လီဖိုးနီးယားက Los Angeles ခရိုင်မှာဆိုရင်လည်းကျောင်းတက်မဲ့ကလေးတွေနောက်နှစ်ဇန်နဝါရီနောက်ဆုံးထားပြီးကိုဗစ်ကာဝယ်ဆေးထိုးဖို့သတ်မှတ်ထားပါတယ်။ကိုဗစ်ရောဂါကြီးအဆုံးသတ်သွားရင်တော့ဘာတွေလုပ်မလဲဆိုတာကိုမာယာကအခုလိုပြောပါတယ
်။ Well, the first thing I'm probably going to do is
ပထမဆုံးတငယ်ချင်းတွေနဲ့ပါတီလုပ်တယ်လို့မျိုးရေကူးနောက်ပြီးတော့အတူစုအိတ်ကြမှာပါအဲ့ဒီလိုဖြစ်လာတဲ့အချိန်ကျရင်တော့နှာခေါင်းစည်းတွေလည်းတက်စရာမလိုတော့တာကြောင့်ပိုးပြီးတော့လွတ်လပ်လပ်လပ်ပြောရမှာပါ
ကိုရိုနာဗိုင်းရပ်စ်အားကလေးတွေမှာကူးစက်ခံရပြီဆိုရင်တော့မှသိပ်ယောဂမပြင်းထန်သလိုတည်ဆုံးမှုလည်းလျော့နေတာကိုတွေ့ရပါတယ်။ကက်ယောဂစကရေကဆိုရင်ကလေးငယ်5000ကျော်မှာကိုဗစ်ယောဂကူးစက်ခံရပြီး460လောက်တည်ဆုံးခဲ့တယ်လို့ကလေးအထူးကူဆရာဝန်အဖွဲ့ AAP ကပြောပါတယ်ခင်ဗျာ။အမေရိကန်ဆိုရရဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းရဆိုင်တဲ့အချိန်မှာပဲနိုင်ငံတော်ကအလုပ်ကိုင်ခွင်လန်း10တန်းလောက်အတွက်အလုပ်လျှောက်ကြဖို့အလုပ်မရှိတဲ့အမေရိကန်တွေကိုတိုက်တွန်းနေပါတယ်။ဒါပေမဲ့လည်းတချို့ကတော့လုပ်ငန်းခွင်ပြောင်းဝင်ဖို့အစဉ်အလင်းမဖြစ်ကြသေးပါဘူး။ VOA သတင်းတောက် Veronica Valdez ပြပို့ထားတဲ့သတင်းကိုဆက်တင်ပြပေးရမယ်။ဗဂျီးနီးယားပြည်နယ်လီးစ်ပတ်မြို့မှာကျင်းပတဲ့အလုပ်ကန်ရှာဖွေအစည်းအဝေးတစ်ခုမှာလုပ်ငန်းရှင်တွေရောအလုပ်လုပ်ကိုင်လူတွေအချင်းချင်းရောတွေ့ဆုံပြီးသတင်းတွေဖလှယ်ကြပါတယ်။ကယောဂါကာလမှာအမေရိကန်ဒေါ်လာများများအလုပ်လက်မဲ့ဖြစ်ကြပြီးတော့အခုအခါအစိုးရကလည်းထောက်ပံ့ခြင်းရဆိုင်လိုက်တာကြောင့်အမေရိကန်9000လောက်အလုပ်လက်မဲ့ထောက်ပံ့ခြင်းမရတော့ပါဘူး။အလုပ်လက်မဲ့ထောက်ပံ့ခြင်းဆုံးရှုံးသူလစ်ဆက်ဘက်စ်က
အလုပ
်လက်မဲ့ထောက်ပံ့ခြင်းကလည်းဇယိတ်အနေချင်းပဲကံပြီးတော့အတော်များများအလုပ်ရှာကြပါသေးတယ်။ဒါပေမဲ့လည်းအင်ဝဲရာလိုအင်အာမခံခြင်းနဲ့မိသားစုကိုထောက်ပံ့ဖို့တွေကြတော့အဲ့ဒီလောက်နဲ့မလုံလောက်ပါဘူး
။အမေရိကန်တဝက်မှာလုပ်ကိုင်ပေါင်း10000လောက်အတွက်လုပ်သားအင်အားလိုအပ်နေပြီးဒီနေရာတွေမှာလုပ်သားအင်အားဖြည့်ဆည်းနိုင်ဖို့လုပ်ငန်းရှင်တွေအခက်အခဲတွေ့နေပါတယ်။အမေရိကမှာဒုတိယအကြီးဆုံးတဲယူပို့ဆောင်ရေးလုပ်ငန်းမှာလည်းအလုပ်ကိုင်ပေါင်း400အတွက်ဝန်ထမ်းလိုအပ်နေပါတယ်။လာစားကောင်းကောင်းပေးထားတဲ့ကြားမှာပဲအခုလိုကာလမှာလက်လက်နေရဖြည့်ဆည်းနိုင်ဖို့မလွယ်ကူဘူးလေဖြစ်နေတာပါ။ Washington Metropolitan နေမြေတဲယူပို့ဆောင်ရေးဌာနက Alberto Marino က
အများနဲ့ထိတွေ့ဆက်ဆံရမှာမျိုးကိုလူတွေကကြောက်နေကုန်ပေါ်ပါတယ်။ဒါပေမဲ့လုပ်ငန်းဝင်နေချာတန်တရားကာကွယ်ဖို့ချမှတ်ထားတဲ့အစီအစဉ်တွေကိုလည်းအသေးချာရှင်းပြပါတယ်။
2020မတ်လကလေးကအလုပ်လက်မဲ့တွေအထောက်ပံ့အတွက်ဒေါ်လာဘီလီယံ930ဆွဲခဲ့ပါတယ်။ဒီနှစ်အတွက်အစိုးရအသုံးစရိတ်ချမှတ်ပေးထားတဲ့ကာလအတွင်းဒေါ်လာ3ထရီလီယံအကျွေးတင်ခဲ့တာကြောင့်လည်းအလုပ်လက်မဲ့တွေအပေါ်နောက်ထပ်အထောက်ပံ့ထပ်ပေးဖို့အခက်အခဲရှိတယ်လို့အစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့စောင့်ကြည့်တဲ့အဖွဲ့ကပြောပါတယ်။ Mike Fakuharsin က
It's good for the economy because they could still go out.
ထောက်ပံ့ဝင်ငွေနဲ့သုံးစွဲတာကြောင့်စီးပွားရေးလည်းပတ်ရမှာအထောက်အကူဖြစ်ပါတယ်။ဒါပေမဲ့အခုဆက်မပြေတော့ဘူးဆိုတော့အားလုံးလုပ်ငန်းဝင်ပြောင်းဝင်ဖို့အရေးကြီးပါတယ
်။ဒါပေမဲ့လည်းအမေရိကန်ဆိုရအနေနဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းပေးနေတာတွေရဆိုင်လိုက်တာဒါမှမဟုတ်ပြည်နယ်တွေကသတင်းပတ်တိုင်းအလုပ်လက်မဲ့ထောက်ပံ့ခြင်း300ပေးနေတာတွေဟာအထူးသဖြင့်အနေဆုံးလိုအပ်တာပေးနိုင်တဲ့လုပ်ငန်းရှင်တွေအတွက်တော့လုပ်သားအင်အားဖြည့်ဆည်းရမှာအထောက်အကူဖြစ်မဖြစ်တော့မသိကြပါဘူး။လုပ်ငန်းရှင်တွေနဲ့အလုပ်သမားရေးရာကုစားပြုအဖွဲ့ AFL-CIO ရဲ့မူဝါဒရေးရာညွှန်ကြားရေးမှူး Damon Silvers က
Jobs are not available in
so you got job kana so ka niya to to myan myan ma alauk khat mu niya ma shi ba a khu kha ma Biden so ya ga le ji ne so ya rue a ni ne a khu ni pe yi a si sin ya mu ngwe de ga ni alauk le mae thauk pan ji set pe bo le pyo tha ba de
covid ka kwe si thu pi naw pe ma raw virus myu kwe ri set ku set mu shi ni da chaung lo ngan kwin pyan win bo a yi le to to myan myan ga twun so ni ja da ba khmyar Washington DC မြို့တော်မှာရှိတဲ့ Lapis ဆိုတဲ့စားသောက်ဆိုင်ပန်ရှင်ဟာ Afghanistan ကနေအမေရိကကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်ပစ္စည်းတွေအလူခံနေပါတယ်။အဝယ်အစားတကူရည်တန်ရှင်းပစ္စည်းတွေအပါအဝင်အိုးခွက်စတာတွေအများကြီးလက်ခံရရှိခဲ့ပါတယ်။ဒီအလူခံကဏ္ဍကိုစတင်သူကတော့စားသောက်ဆိုင်3ဆိုင်ပန်ရှင် Fatima Pupel ပဲဖြစ်ပါတယ
်။ We are also refugees.
ဒီမှာတို့ကလည်းဒုက္ခသည်တွေပါ။တစ်ချိန်လုံးက Afghan ကစစ်ပွဲတွေကြောင့်ထွက်ပြေးလာတာပါ။ဒါကြောင့်ဒုက္ခသည်တွေဘယ်လိုခံစားနေရမလဲဆိုတာကိုသိပါတယ်။ကျမတို့အချင်းတို့ကတော့နင်းနေကွဲပါတယ်။အဲ့ဒီလုံကတော့တာလီဘန်တွေမဟုတ်ပါဘူး
။ Fatima အသက်6လသမီးအရွယ်1980ပြည့်နှစ်တွေအတွင်းသူတို့မိသားစုက Afghanistan ကနေထွက်လာကြတာပါ။အမေရိကကို1989ခုနှစ်ကတည်းကရောက်လာကြတာဖြစ်ပြီးတော့စားသောက်ဆိုင်တွေဖွင့်ထားတာပါ။အခုလိုအလူခံဌာနသတင်းကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ခဲ့ပြီးတဲ့နောက်ကျေးဇူးတင်လို့ရတဲ့အလူပစ္စည်းတွေအများကြီးလက်ခံရရှိခဲ့ပါတယ်။
Both my brother and I woke up with just a social media blast of these people.
ကျမအကူနဲ့ကျမတို့နှစ်ယောက်လုံးမနဲ့နိုးလာတော့ social media မှာလူတွေအများကြီးကူညီကြတာကိုတွေ့ခဲ့ပါတယ်။လူတန်းယုံနေမကဘူးအချိန်တွေပေးပြီးတော့စေတနာဝန်ထမ်းကူလုပ်ပေးကြကြတာပါ။အခုလိုလူအတိုင်းဝိုင်းကအလုံးဝိုင်းပြီးတော့ကူညီတာဝိုင်းပြီးတော့လှူတာကိုမြင်ရတော့ကြည်နူးရပါတယ်။
ရုပ်ဝတ္ထုပစ္စည်းတွေကိုကူညီရုံနဲ့မကစေတနာဝန်ထမ်းတွေဟာစိတ်တိုင်းဆိုင်ရာပါဝိုင်းကူကြပါတယ်ဒုက္ခသည်တွေကိုအမြဲဆက်သွယ်ပြီးအကြံပေးတာနှစ်သိမ့်ပေးတာတွေလည်းလုပ်ကြပါတယ်ဘယ်သူမှတော့ကိုတိုင်းပြည်ကထွက်လာခြင်းတာမဟုတ်ပဲထွက်လာရရင်အမေရိကမှာအခြေတကျဖြစ်အောင်အနည်းဆုံးတခြားလူတွေကဝိုင်းကူပေးဖို့လေအားလုံးကအဆင်သင့်ရှိနေရလို့ပြောပါတယ်ခင်ဗျာ
အ
ကွန်အောင်စီစဉ်တင်ဆက်တဲ့ဒုတာဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးလိုက်တာပါရှင်ခုတော့သိပ္ပံနဲ့ဤပညာအလဲပါဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်
ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာရှိတဲ့ NDIC ဖိလစ်ပိုင်အမျိုးသားပေါ်လီတက်ဉာဏ်ပညာတက္ကသိုလ်ကျောင်းသားတွေဟာသူတို့မျိုးကစားကြက်တဲ့ပြဿနာကိုဖြေရှင်းဖို့နဲ့မိသားသမားတွေကိုအကူအညီပေးဖို့အတွက်လူကိုယ်တိုင်လိုက်ပါနိုင်တဲ့ဒရုန်းယာဉ်ကိုတီထွင်နေတဲ့အကြောင်း Righteous သတင်းတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါမယ်ပင်မျိုးရောဟာကားချက်တဲ့နေရာမှာနာမည်ကြီးပါတယ်။ဒီပြဿနာကိုအဖြေရှာဖို့အတွက်ကမ္ဘောဒီးယားနည်းပညာသက်ကလူကကျောင်းသားတွေကစဉ်းစားလာကြတာပါ။တနေရာကနေတနေရာကိုကားတွေပိတ်ချက်နေတာကြောင့်အလွယ်တကူမရောက်နိုင်ပဲဖြစ်နေချိန်မှာမိုးပေါ်ကနေပြန်သွားဖို့အတွက်စိတ်ကူးကိုအကောင့်ထဲပို့ဖို့အတွက်ကြိုးစားကြတာဖြစ်ပါတယ်။ဒီလိုသွားနိုင်မယ်ဆိုရင်မိသားသမားတွေအတွက်ပါအဆင်ပြေစေမယ့်ရင်ကိုပါတဆက်တည်းတည်ခွင့်နိုင်တယ်လို့စဉ်းစားပြီးသူတို့ရဲ့စီမံကိန်းကိုစတင်ခဲ့ပါတယ်။သူတို့တွေတည်ခွင့်တဲ့ drone ရဲ့မှာပန်ကာက၈လုံးတက်ထားပါတယ်။ရင်မောင်းထိုင်ကုန်ကတော့သူတို့အကြောင်းကန်းတွေကကလထိုင်မှာသူတို့ရဲ့ drone ကို NPIC Human Carrier Drone NPIC လူသည် drone ရဲ့လို့နာမည်ပေးထားပါတယ်။သူတို့ drone ရဲ့ကအခုမှစမ်းသပ်ဆဲအစောပိုင်းအဆင့်မှာပဲရှိပါသေးတယ်။ဘက်ထရီလေးလုံးတက် drone ရင်လေးဟာကိုယ်လေးချိန်ပေါင်130ကျော်ကီလိုဂရမ်60ရှိတဲ့ရင်မောင်းကိုတင်ဆောင်နိုင်အောင်အတွက်လုပ်ထားတာပါလက်ရှိမှာအမြင့်ပေ73ဖြေကျော်ဖြစ်တဲ့6မီတာအမြင့်အထိပြန်တန်းနိုင်တယ်လို့အကွာဝေးမိုင်ဝက်ကျော်ကျော်10ကီလိုမီတာအတွက်ပြန်တန်းချိန်က10မိနစ်လောက်ယူပါတယ်ဖိလစ်ပိုင်အမျိုးသားပေါ်လီတက်တက်ကတူကအသက်22နှစ်ရှိပြီဖြစ်တဲ့သရုတ်ထနဲ့ကျောင်းသားလုံဖန်နစ်ကသူနဲ့သူတငယ်ချင်းတစုတီထွင်လိုက်တဲ့လူတဲ့ drone ရင်ကိုကျောင်းရှိမြက်ခင်းပင်မှာအစမ်းမောင်းပြရင်သူတို့ဒီစီမံကိန်းကိုဘယ်လိုစပြစ်တယ်ဆိုတာကိုပြောပြပါတယ
်။နေတီကရမ်ဖုံပေးရင်မြန်ကာစစ်ကျရာကျော်ဒါမှအကျဉ်းយើងផលិតជាយើងចង់research មាន research ឥឡូវនឹងយើងអត់ទាន់ផលិតទេយើង research អំពីអាកម្រងហ្នឹងយើង
ចំណូលយេសំណពេញမျိုးមកកាលពីបိတ်ចက်နေတဲ့ပြဿနာကတော်တော်ကြီးပါတယ်အခုလို drone မစောက်ခင်ကျွန်တော်တို့သူတေသနာအရင်လုပ်ခဲ့ပါတယ်ဒါကြောင့်ဒီ drone စီမံကိန်းပေါ်လာတာပါဒီကားချက်တဲ့ပြဿနာကိုဖြေရှင်းဖို့ကျွန်တော်တို့ drone taxi အငားရင်ကိုတည်ထွင်ဖို့အကြံရလာကြပါတယ်ဒါလည်းမကပြပါဘူးမိလောင်တဲ့အခါမိသားသမားတွေဒီ drone ကိုသုံးပြီးမိငိမ့်နိုင်အောင်အကူအညီပေးဖို့လဲဒါကိုတီထွင်ကျင်ကြတာပါဥပမာပြောရရင်ဒီမှာကအထက်မြင့်ကြီးတွေရှိတဲ့အစာအုပ်တွေမှာမိလောင်ပြီးဆိုမိသားခက်ကားကမမီပဲဖြစ်နေတတ်တယ်အဲ့ခါမျိုးမှာ drone ရင်နဲ့ရည်သေးပေးတာတို့ဒါမှမဟုတ်အ ਨੇ စုံမိသားပိုက်ကိုအထက်အမြင့်ကြီးတွေစီရောက်အောင် drone နဲ့တဲသွားပေးတာတို့လုပ်နိုင်ဖို့ပါ
အခုလိုသူတို့တီထွင်လိုက်တဲ့ drone ကလူကိုတနေရာကနေတနေရာကိုတဲပို့ပေးနိုင်တယ်လို့အရေးပေါ်အခြေအနေအတွက်ပါတုံးနိုင်မှုအထိထည့်ပြီးစဉ်းစားထားကြတာပါဒီ drone ကိုမောင်းနေနဲ့ရင်မောင်းမပါရင်အောက်ကနေအဝေးထိန်းခလုတ်နဲ့ထိန်းရမှာရမ်းနေတတ်တယ်လို့ကိုရိုင်းစမ်းသပ်မောင်းနေပြတဲ့ London Sip ကပြောပါတယ
်နောက်ကနော်ရမ်းပေးလာရင်ဟောနေပေးရင်ကြည့်နေလို့နှိုင်းနှင်းကပေးလာရင်ဟောတဲ့ဒီခေါင်းကနေពេលយើងហោះទៅទេយើងមើលទៅដូចវារៀងយោលេខយោខ្លាំងប៉ុន្តែនៅពេលដែលយើងឡើងជិះរឿងហ្នឹងវា
ដូចនេះមកតកែលុមិនប៉ាវិញပြန်တဲ့အခါမျိုးဆိုဒီထဲမှာသူကခါရမ်းနေတတ်တယ်ဒါပေမဲ့အဲ့ဒီ drone ထဲမှာကျွန်တော်တို့ဝင်ထိုင်လိုက်ပြီးပြန်မယ်ဆိုရင်တော့ drone ကပူငိမ့်နေတတ်တယ်ကျွန်တော်လဲဒီလို drone နဲ့ပြန်ရတာသိစိတ်လို့ရှားပါတယ
်သုံးနှစ်ကြာအချိန်ယူတိဆောက်ခဲ့ရတယ်သူတို့ရဲ့ drone ရင်အတွက်ကုန်ကြစေကဒေါ်လာ2000လောက်ရှိပါတယ်။သူတို့ရဲ့လူသေး drone ကိုစိတ်ချလက်ချအသုံးပြုနိုင်မှုအတွက်စမ်းသပ်ဆက်ဆဲမှုအပြည့်လုပ်နိုင်ဖို့အချိန်နောက်ထပ်အနည်းဆုံး2နှစ်လောက်ယူရမယ်လို့လည်းသူတို့ကတွက်ထားတာပါ။ NPIC တိုက်သူကသူတေသနာနဲ့ဖွံ့ဖြိုးရေးနည်းပညာဆိုင်ရာဌာနအကြီးအကဲက Seren Seri Bada ဖြစ်ပါတယ်။သူတို့အကြောင်းကလောလောဆယ်မှာဒီ drone ရဲ့စီမံကိန်းအတွက် အရင်နှီးပို့ပြီးရဖို့အတွက်ကြိုးစားနေတယ်လို့ပြောပါတယ်တကယ်တော့ COVID-19 ကာယောဂါဒဏ်ကိုနိုင်ငံတော်ခံစားနေရတာကြောင့်ဒီ drone ရဲ့စီမံကိန်းတိုးတက်ဖို့ရောဆက်တက်မှုတွေအတွက်ပါအတော်ကြီးကိုနှောက်နှေးကြံ့ကြာခဲ့ရတာဖြစ်ပါတယ်ဒါပေမဲ့အခုတီထွင်ဆန်းတန်နေတဲ့လူတွေ drone ရင်ကလေးပြီးစီးသွားချိန်မှာတော့ဒါကိုလူတွေရဲ့နေစဉ်တုံ့ရှားသွားလာတဲ့နေရာမှာလက်တွေ့သုံးနိုင်တယ်လို့သူတို့တက္ကသိုလ်ကမျှော်လင့်နေကြောင်းလည်းပြောပါတယ
်ဒီကိုကံနဲ့បើសិនជាយើងធ្វើវាមកគ្រឿងវាអាចតម្លៃមកវាថ្លៃប៉ុន្តែបើសិនជាយើងធ្វើវាសម្រាប់ជាលក់ក្នុងទីផ្សារយើងគិតថាតម្លៃវានឹងអាចលក់ចុះពួកអី
វិញអញ្ញានេះអនីនេះပြောយ៉ាងតែគេលុយើងរដ្រូនយ៉ាងឌីហ្សាញគោបែថុំមើលស្រួលយកងចាស្យိတ်ឫេកតိတ်ជីបាទဒါပေမဲ့ဒါကိုဈေးကွက်ထဲမှာတင်ရောက်ဖို့လုပ်မယ်ဆိုရင်တော့ကုန်ကြဈေးကပိုသက်သာသွားနိုင်ပါလေ။ဘာကြောင့်လဲဆိုတော့ဒီ drone တိစောက်ဖို့အတွက်ကျွန်တော်တို့သုတေသနလုပ်တဲ့အခါမျိုးမှာငွေသိမ့်လိုတာကြောင့်ပါ။ဒါကြောင့် drone ကိုဒီဇင်းမဲ့တိစောက်မယ်ဆိုရင်ဈေးကပိုကြီးနေတာဖြစ်ပါတယ်
။သုတေသနဌာနအကြီးကြီးဆရိဖတ်တဲ့အဆိုအရမိသက်သမားတွေမိညရာမှာတုံးတဲ့ drone ရင်ကိုလည်းသူတို့အကြောင်းကနေတိစောက်ဖို့စီစဉ်ထားတယ်လို့ပြောပါတယ်။အဲ့ဒီမိသက်သမားတုံး drone စီမံခန့်အတွက်ကတော့ဒေါ်လာ4000လောက်ကုန်ကြနိုင်တယ်လို့ဆိုပါတယ်။ဒါအပြင်သူတို့ကျောင်းကကနဦးတိဆောက်ထားတဲ့လူတဲ drone တွေလည်းပန်ကာတွေထပ်ပြီးထည့်တာလို့စမ်းသပ်မှုတွေထပ်လုပ်ပြီး drone ရဲ့လုတ်ကင်နှံစွမ်းတက်လာဖို့ရောပုံစံဒီဇိုင်းပိုးပြီးကောင်းလာစေဖို့ပါ။ဖိလစ်ပိုင်အမျိုးသား politics ကျောင်းကကျောင်းသားတွေစူးစမ်းနေကြတယ်ဆိုတာကိုတင်ပြရင်ဒီကနေ့ပတ်သက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။ဒါကမှမအကျဉ်းသိဆင်းရအောင်နော
်။ဒေါက်ခင်မျိုးသက်အပတ်စဉ်တင်ဆက်နေကြတိတ်ပန်တဲ့ဤပညာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောတာရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်တောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဖြစ်ဖြစ် message ကနေဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်။ VOA American အစံကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါအောင်ရှင်။အမေရိကန်နိုင်ငံသားဝင်ကြီးဌာနအတိုင်ပင်ခံ Derek Chollet နဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့နယူးယောက်မြို့မှာကြာသပတေးနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားဝင်ကြီးဒေါ်စင်မအောင်လူ့အခွင့်အရေးဝင်ကြီးဦးအောင်မျိုးမင်းအပြင် NUG ကိုယ်စားလှယ်တချို့ကအွန်လိုင်းပေါ်ကနေပါဝင်ဆွေးနွေးပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုပြန်လည်ပြောင်းလာဖို့အရေးကြီးသလိုတိုင်းရင်းသားအားလုံးနဲ့ဘာသာရေးအဖွဲ့တွေအားလုံးအတွက်အပါအဝင်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့တန်းတူညီမျှမှုရှိလာမှုတွေလေးစားလိုက်နာဖို့အရေးကြီးတဲ့အကြောင်းတွေကိုအလေးထားဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံပြည်သူတွေအတွက်ကိုဗစ်ကပ်ရောဂါတုံ့ပြန်ရေးဆိုင်ရာအကူအညီပေးရေးဘလို့တိုးမြင့်ပူးပေါင်းဆောင်ရွက်မလဲဆိုတာကိုလည်းအပြန်အလှန်ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဒီနေ့စက်တင်ဘာ24ရက်တောက်ကြနေ့မိန့်ခွန်းပြောမဲ့သူတွေထဲမှာဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်အပါအဝင်အမျိုးသမီးဝင်ကြီးချုပ်5ဦးနဲ့ဒုသမ္မတ3ဦးစုစုပေါင်းအမျိုးသမီးခေါင်းဆောင်10ဦးမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ရှေခ်ဟာစီနာမိန့်ခွန်းပြောတဲ့အခါမှာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ရိုဟင်ဂျာတွေအရေးထက်သွင်းပြောကြားမယ်လို့ခန့်မှန်းရပါတယ်။ကမ္ဘာတဝန်းတွေးကြုံနေရတဲ့ကိုဗစ်ကပ်ရောဂါပြဿနာဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့တိမ့်တဲ့ချီတဲ့ရိုဟင်ဂျာတွေအရေးကိစ္စကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်နေတဲ့အကြောင်းတွေကိုဝင်ကြီးချုပ်ဟာစီနာရဲ့မင်ခွန်းထဲမှာပါမယ်လို့မျှော်လင့်ရတဲ့အကြောင်း VOA ဘင်္ဂလားဌာနကပြောပါတယ်။တခါဒီအစားအသောက်ဟာလူမှုအတိုင်းအဝိုင်းထဲမှာမရှိမဖြစ်လိုအပ်တဲ့အရာဖြစ်ပြီးတော့အစားအသောက်လောင်းကားမှုမရှိရင်လူ့အခွင့်အရေးကိုအပြည့်အဝအာရုံစိုက်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂတွေးရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကအထွေထွေညီလာခံကျင်းပနေချိန်ဘေးဘက်မှာကြာသပတေးနေ့ကကျင်းပခဲ့တဲ့စားရည်ရိတ်ခါဆိုင်ရာအွန်လိုင်းထိပ်သီးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာအခြေချဖို့ဟေတီနိုင်ငံကနေလာကြတဲ့တွေနဲ့ဆိုင်တဲ့အမေရိကန်ရဲ့မူဝါဒတွေမှာချွေရင်းချက်တွေရှိနေတယ်ဆိုတဲ့ဆွဆွဲချက်အပေါ်အမေရိကန်အစိုးရကပေးချလိုက်ပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်တွေကိုအမြောက်များရောက်လာတဲ့ဟေတီရွှေပြောင်းအခြေချသူတွေအပေါ်အမေရိကန်ရဲ့ကင်တွယ်ပုံလူသားမဆန်ဘူးတံပြန်ဆိုးကျိုးတွေဖြစ်စေတယ်လို့ဟေတီဆိုင်ရာအမေရိကန်အထူးတန်တမန်ကပြောကြားပြီးတော့ဗုဒ္ဓနေတော်ကယာဒုကေကနှုတ်ထွက်သွားခဲ့တာဖြစ်ပါရဲ့ရှင်။
ကျေးဇူးတင်ပါတယ်ရှင်။တည်တယ်ချင်းချုပ်ကိုတော့မဆုမြတ်မုံကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American အတန်းရဲ့ဒီကနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေ line တိုမီတာ31 30နဲ့51အပြင် line လာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။အခုညပိုင်းထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်းအစီအစဉ်ပြပြချင်းညဆယ်နိုင်မှာည10နာရီနဲ့17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ PO A ကိုအားပေးနားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာအရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရှင်လာပါစေရှင်။ကျမနာပါတော့
This program has come to you from the Voice of America.